Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်ဩဂုတ်လ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ကိုအောင်မြတ်သူနဲ့ကျမအနောင်လာတို့တင်ပြတော့မှာပါ။အာဖဂန်နစ္စတန်လေဆိပ်မှာမနေ့ကဘုံကွဲတိုက်ခိုက်မှုကြောင့်လူတရာကျော်သေဆုံးပြီးနောက်တနေ့မှာပဲကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်အတိုင်းလုပ်ကိုင်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတော့ပြန်လည်သက်သာပြန့်ကွင်းသွားသူတွေမှာရောဂါလက္ခဏာတွေဘာကြောင့်ဆက်ရနေရသလဲဆိုတာဆေးပညာအတိုင်းဝိုင်းကသိမသိသေးဘူးလို့ထိတ်တန့်ဆေးပညာကျောင်းနယ်တစ်ခုကဖော်ပြလိုက်ပါတယ်။နိုင်ငံမြန်မာနိုင်ငံတော်ဝါလုံးမှာဖြစ်ခဲ့တဲ့24နိုင်အတွင်းတက်ခွဲနမူနာပေါင်း 13,000 ကျော်ကိုစစ်ဆေးခဲ့တာမှာတော့ကိုဗစ်ရောဂါပိုးသွေးသူ 2,688 ယောက်ရှိပြီးတော့သေဆုံးသူကတော့ 118 ယောက်ရှိပါတယ်။ဒီလိုထိတ်တန့်တဲ့သတင်းတွေကိုကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူတောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာတန်ယုံနေအနေနဲ့တန်တမန်ကျင့်ဝတ်တွေကိုလိုက်နာကြပါလို့စစ်ကောင်စီကသတိပေးလိုက်ပါတယ်။
မြမပြည်တွင်းရေးကိုဝင်ရောက်ဆုတ်ဖက်ပြီးပြည်သူလူထုကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များဟာဘလို့လောက်ကြံဖန်တီးခဲ့တယ်လဲဘသူတွေရဲ့ပြောစကားအပေါ်မှာအခြေခံပြီး
နိုင်ငံကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းမှရှင်နောက်ပိုင်းဒီသတင်းပြေစုံနားဆင်ရပါမယ်နောက်ဒီကနေ့ထိဆရာနာရှင်ကိုစန့်ကျင်နေတဲ့ဆန္ဒပြပွဲတွေမှာတော့ဖမ်းဆီးခံရမှုတွေရှိနေပါတယ်။စကိုင်းတိုင်းဒေသကြီးဒဇယ်မျိုးကကပောင်းကြကျေးရွာမှာတော့စစ်တပ်ကလိုက်ပြီးတော့ပစ်ခတ်နေပါတယ်။ချင်းပြည်နယ်မင်းတပ်မှာတော့ ICRC ရင်နဲ့ကူညီပေးဖို့ရောက်နေပါတယ်။ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြပါရှင
်။အာဖဂန်နစ္စတန်ကဘူးလေဆိပ်အပြင်ဖက်မှာဂျာရာဘရီနေကဘုံကွဲတိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ယောက်ထဲမှနေသေဆုံးပြီးအာဖဂန်အရက်သားတာဇင်နဲ့ချီသေဆုံးခဲ့ရတယ်လို့ရတဲ့ပတ်သက်လို့လက်တုံပြန်အရေးယူသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုပါတယ်
။ဆရာတိမ်မှုစန့်ကျင်ကန့်ကွက်ပွဲတွေကို
ဒီတိုက်ခိုက်မှုကိုကျူးလွန်သူတွေအမေရိကန်တွေကိုထိခိုက်အောင်တိုက်ခိုက်သူတွေတည်ထားဖို့ကဒါကိုကျွန်တော်တို့ခွင့်မလွတ်ဘူးမိတ်မသွားဘူးတိုက်ခိုက်မှုအတွေ့ပြန်ပေးဆက်ရမယ်လက်တုံပြန်ချေမုန်းသွားမယ်လို့တမရဂျိုးဘိုင်ဒန်ကတမရအင်ဖျူရောကနေမနေ့ကပြောဆိုသွားပါတယ်အာဖဂန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့အချိန်တိုင်းပြည်ကထွက်ပြေးနိုင်ဖို့မျှော်လင့်ခြင်းနဲ့လေဆိပ်အပြင်ဖက်အာဖဂန်နိုင်ငံသားတွေအများအပြားစုဝေးနေတဲ့အချိန်မှာပေါက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါအဲ့ဒီလိုတိုက်ခိုက်မှုအတွေ့နောက်တစ်နေ့မှာလဲကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်အတိုင်းလုပ်ကိုင်နေပြီးတော့ပြည်ပထွက်ခွာနိုင်ဖို့လူတွေလည်းဆက်ပြီးတော့စောင့်ဆိုင်နေတာပါဂျာရာဘရင်းကတိုက်ခိုက်မှုကြောင့်လူတရ3ဦးထက်မနည်းသေဆုံးခဲ့တာမှာအာဖဂန်နိုင်ငံသား90ကျော်ပါဝင်ပါတယ်ပေါက်ပွဲမှုဖြစ်ပွားပြီးနိုင်ပိုင်းမှာပဲဒါသူတို့လက်ချက်ဖြစ်တယ်လို့ ISIS စစ်သွေးကြွအဖွဲ့ကသူတို့ပိုင်း Telegram Channel သတင်းကနေပြောပါတယ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်ကဒါတရေဘောကြောင့်လည်းတိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ရှုံချပါတယ်မြောက်အတ္တလန်တိတ်စာချုပ်အဖွဲ့ NATO ရဲ့အတွင်းမှူးချုပ် Jens Stoltenberg ကလည်းတုံ့လောက်စရာကောင်းတဲ့အကြံဖက်တိုက်ခိုက်မှုကိုအပြင်းအထန်ရှုံချတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုပါတယ်ဗြိတိန်ဝန်ကြီးချုပ်ကလည်းလူမဆန်ရိုင်းစိုင်းလာတဲ့ဒီတိုက်ခိုက်မှုကိုကြည့်မယ်ဆိုရင်တမရဘိုင်ဒန်သတ်မှတ်ထားတဲ့ဩဂုတ်လ31ရက်မတိုင်ခင်ကစေးလုပ်ငန်းတွေအများဆုံးလုပ်ဖို့လိုနေပြီဆိုတာပြသလိုက်တာဖြစ်တယ်လို့ပြောပါတယ်တခါရုရှားအစိုးရပြောခွင့်ရသူ Dmitry Peskov ကလည်းဒီတိုက်ခိုက်မှုကိုအပြင်းထန်ဆုံးရှုံချလိုက်တယ်လို့အထူးသဖြင့် IS တို့လိုအကြမ်းဖက်အုပ်စုတွေကတီလိုအုပ်အော်တောင်းတဲ့အခြေအနေမျိုးကိုအခွင့်ရယူဖို့လက်မနေဘူးဆိုတာတက်တည်ပြလိုက်တာဖြစ်တယ်လို့ပြောပါတယ်တခါတာလီဘန်အဖွဲ့တာဝန်ရှိသူဖြစ်တဲ့ဆိုဟိလ်ရှာဟင်းကလည်းအကျဉ်းတန်တဲ့ဒီလိုရအပေါ်အပြင်းထန်ရှုံချကြောင်းပြောဆိုလိုက်ပြီးတော့ကျူးလွန်သူတွေကိုတရားမျှတမှုရှိရှိအရေးယူနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ
်ဆရာသိမှုကိုစန့်ကျင်ကန့်ကွက်ပွဲတွေကိုပြစ်ခတ်ဖမ်းဆီးနေနေတဲ့ကြားကပဲရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်ဒီကနေ့ရန်ကုန်သင်္ကန်းညွတ်မြို့နယ်ဒီရောက်ကံရက်ကလူ90လောက်ပါတဲ့ဆန္ဒပြပွဲတစ်ခုပြစ်ခတ်ဖြိုခွဲခံရပြီးဆန္ဒပြအမျိုးသမီးတယောက်အဖမ်းခံခဲ့ရပါတယ်မင်းကြီးကတော့မင်္ဂလာတောင်ညွမြို့မှာစစ်ကားတွေနားမှာလူငယ်တစုတွားရောက်ဆဲဆူသွားလို့ဆိုပြီးတော့စစ်သားတွေပြစ်ခတ်ရမှာလမ်းမေးဈေးတဲ့တယောက်ကိုထိမှန်ပြီးတော့တေဆုံးခဲ့ရပါတယ်မန္တလေးမြို့မှာလည်းတန်ကားတပိတ်ပညာရေးတပိတ်စသဖြင့်ဆန္ဒပြပွဲတွေရှိခဲ့ပါတယ်စကိုင်းတိုင်းဒေသကြီးဒဇယ်မြို့နဲ့ဆယ်မိုင်ကွာကပောင်းကြကြီးရွာကိုမနေ့ဩဂုတ်လ26ရက်ကစစ်ကောင်စီတပ်တွေကဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ဒီကနေ့မှလည်းနေအိမ်တွေကိုဝင်ရောက်ရှာဖွေနေကြောင်းနေအိမ်နှလုံးကိုမီးရှို့ဖျက်ဆီးသွားကြောင်းဒေသခံရွာသားတူကပြောပါတယ်မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဒီကနေ့စစ်ကောင်စီရင်နဲ့မိုင်းထိခဲ့ကြောင်း ပေါင်းမြို့နယ်တောင်ပိုင်းကနေလူမှုရေးကျန်းမာရေးကိစ္စတွေနဲ့ခရီးသွားလာနေသူ10ဦးထက်မနည်းကိုလည်းဖမ်းဆီးထားကြောင်းဒေသခံရွာသားတွေကပြောပါရယ်ချင်းပြည်နယ်မင်းတပ်မြို့နယ်ပလိတ်ထီရွာမှာဒီသတင်းပတ်အတွင်းဩဂုတ်လ25ရက်နေ့မှာစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့ဝင်တွေတိုက်ပွဲဖြစ်ပွားရမှာ CDF ဘက်က2ဦးကြဆုံးခဲ့ပါရယ
်ကိုဗစ်တရားလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတော်ဝါလုံးမှာပြီးခဲ့တဲ့24ရက်အတွင်းတက်ခွဲနမူနာပေါင်း 13,605 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူ 2,688 ယောက်ရှိပြီးတော့သေဆုံးသူက118ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည7နာရီမှာသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတကူညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးတော့ကတရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့ခန့်မှန်းပါတယ်။ရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဆိုပြီးရုံးတွေလုပ်ငန်းတွေကြောင်းတွေကိုလည်းဩဂုတ်လကုန်ထိပိတ်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်နေပြီးတော့ပိုကူးစက်မှုလျော့ကျလာတယ်လို့စစ်အုပ်ချုပ်ရေးကောင်စီကပြောပါတယ်။တခါပူသီးတောင်မောင်းတော်ဒေသနဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ပင်ကလေးတွေကိုလည်းကိုဗစ်ရောဂါကာကွယ်ဆေးထိုးပေးသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကနေပြည်တော်သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နယ်စပ်ရခိုင်ပြည်နယ်ထဲကမွတ်စလင်တွေကိုစစ်ကောင်စီကပင်ကလေးတွေလို့ရင်ညွန့်ပြောဆိုလို့ရှိပြီးရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်ခံမထားပါဘူး။မြန်မာနိုင်ငံမှာကိုဗစ်ကူးခံရသူတွေအတွက်အောက်ဆီဂျင်မလုံးလောက်မှုတွေကြုံခဲ့ရတာဟာအရင်အစိုးရလက်ထက်ကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ဖြစ်တယ်လို့လည်းစစ်ကောင်စီဘက်ကအပြစ်ဖော်ပါတယ်။တချိန်တည်းမှာနိုင်ငံရေးအရလူစုလူဝေးနဲ့ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်ယောဂါကူးစက်မှုတွေတိုးလာခဲ့တယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပရဟိတလုပ်နေသူတွေနဲ့ကျန်းမာရေးလုပ်သားတွေလည်းပြစ်မှတ်ထားတိုက်ခိုက်ခံရတာဖမ်းဆီးနှိပ်စက်တာနဲ့ရင်ဆိုင်နေရပါတယ်။အကြမ်းမဖက်အာဏာပိုင်ဆိုင်ရေး CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေပါပါဝင်နေတာကြောင့်မြန်မာကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျော်ဖျက်ဖြစ်နေပါတယ်။
ထိုင်းနိုင်ငံမှာလက်လီအယောင်ဆိုင်တွေနဲ့စားသောက်ဆိုင်တွေပေါ်မှာကိုဗစ်ကပ်ဗေးဆိုင်ရာကန့်သတ်စည်းမျဉ်းတွေကိုရှေ့လာအဆပ်ပြီးတော့ဖြေလျှော့ပေးမယ်လို့ COVID-19 တုံ့ပြန်ရေးလုပ်ငန်းအဖွဲ့ကတောက်ကြနေမှာပြောကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်။ရောဂါကူးစက်မှုများတဲ့ဘန်ကောက်မြို့တော်နဲ့အခြားဒေသတွေမှာလူ25ယောက်တိစုဝေးတာတွေပြန်လည်ခွင့်ပြုမယ်လို့လည်းပြောပါတယ်။စက်တင်ဘာလ1ရက်နေ့ကစပြီးတော့ဘန်ကောက်အပါအဝင်ခရိုင်29ခုကဇေဝဲစင်တာကြီးတွေစပင်နဲ့အလှပြင်ဆိုင်တွေအနှိပ်ခန်းတွေအားစားခန်းမတွေလုပ်ငန်းတွေပြန်လည်လည်ပတ်ခွင့်ပြုမှာဖြစ်ပြီးတော့စားသောက်ဆိုင်တွေကိုလည်းဆိုင်မှာထိုင်စားသူတွေကိုပြန်လည်ခွင့်ပြုမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာတော့အင်ကာနီကစပြီးတော့တနိုင်ငံလုံးအသွားအလာကန့်သတ်ထားပြီးဒီကနေ့တောက်ကြနေ့မှာအနည်းဆုံးသတင်းနှစ်ပတ်ကြာဆက်ပြီးတော့အသွားအလာကန့်သတ်မှုကိုလုံးဝပိတ်ပင်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုံးနှုံတိုးလာနေတာကြောင့်အော်တိုဘာ25ရက်နေ့မှာကျောင်းတွေပြန်ဖွင့်ဖို့အတွက် New South Wales ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကစီစဉ်နေကြောင်းပြည်နယ်ဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောကြားလိုက်ပါတယ်။ကျောင်းဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့အထက်တန်းကျောင်းသားတွေဟာကိုကာကွယ်ဆေးထိုးရမှာဖြစ်တယ်လို့နှကောင်းစည်းတွေလည်းမဖြစ်မနေတက်ကြရမှာဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ် Gladie Berry Jekyllian ကပြောပါတယ်။ New South Wales ပြည်နယ်မှာကြာသပတေးနေ့က24နာရီအတွင်း COVID-19 သေဆုံးသူ2ဦးရှိခဲ့ပြီးတော့ပိုးတွေ့လူနာအသက်ဟာ882ယောက်ရှိခဲ့တာကြောင့်ပြည်내အမှတ်တမ်းတွေအရနေစဉ်အတည်ပြုလူနာ1029ယောက်ကနေကျဆင်းသွားပြီဖြစ်ကြောင်းပြောပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 633ည5မီတာ32 kHz 930ည5မီတာ51 kHz 585တို့ပြင်စနေတရွေမှာ5လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တောက်ကြနေညာဖက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတော့ပြန်လည်သက်သာပျောက်ကင်းသွားတဲ့သူဦးမှာယောဂါလက္ခဏာတွေဆက်တွေ့နေရတဲ့အပေါ်ဆေးပညာအသိုင်းအဝိုင်းကအ ਨੇ အချင်းလောက်ပဲနားလည်ထားတယ်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့ထိပ်တန်းဆေးပညာကြနယ်တစ်ခုမှဖော်ပြထားပါတယ်။ဒီဖြစ်ရဟာဆေးပညာအတွက်ခေတ်ပေါ်စင်ကိုချက်တစ်ခုဖြစ်ပြီးတော့တင့်တော်မှန်ကန်စွာကင်တွင်နိုင်ဖို့အရင်လေ့လာဖို့လိုသေးတယ်လို့လည်း The Lancet ဆေးပညာကြနယ်မှာဖော်ပြထားပါတယ်။ဒီယောဂါလက္ခဏာတွေကိုကာလရှည်ကိုဗစ်ယောဂါ Long COVID ဆိုပြီးတော့လူသိများလာသလိုယောဂါလက္ခဏာပျောက်သွားဖို့တစ်နှစ်လောက်ကြာနိုင်တယ်လို့လည်း The Lancetစေပညာကြားထဲမှာဖော်ပြထားတာပါနောက်ဆက်တွဲခန်းစားရတဲ့ယောဂါလက္ခဏာတွေထဲမှာမောပန်းနွမ်းနေတာအသက်ရှူရခက်တာမိလွယ်တာနဲ့စိတ်ဓာတ်ကျတာတွေလည်းပါဝင်ပါတယ်ဗဟေလီဆန်နဲ့ဒီလိုနောက်ဆက်တွဲယောဂါလက္ခဏာတွေရဲ့အဖြစ်ကိုရှာတဲ့နေရာမှာသိပ္ပံပညာအရာရောဆေးပညာအရာပါအပြစ်အဝအာယုံဆိုင်ပြီးတော့အင်းလိုက်အားတိုင်းလောက်ကင်ဖို့လိုတယ်လို့လည်းဆိုထားပါတယ်ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကာကွယ်ဆေးအလုံးလောက်မထိုးနိုင်ရင်ကြုံလာရမယ့်အကျိုးဆက်တွေအကြောင်းဒီသတင်းမှာအစောပိုင်းမှာပဲထပ်ပြီးတော့တတိပေးခဲ့တာပါကမ္ဘာနိုင်ငံတချို့တွေမှာပိုကူးစက်မှုကျဆင်းလာတဲ့ဆိုပေမဲ့ပိုကူးစက်မှုမြင့်တက်နေတဲ့နိုင်ငံတွေလည်းရှိနေသေးပါ ကိုဗစ်ဗိုင်းရပ်စ်ပိုးတွေဆက်ပြီးတော့ကူးစက်နေတဲ့မြန်ဘယ်နေရာမှာမှအနိုင်မကင်းဘူးလို့လည်း WHO အကြီးအကဲကတတိပေးပါရယ်အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရကမ္ဘာတဝန်ပိုးကူးခံရသူ214တန်းကျော်နဲ့တေဆုံးသူက4တန်းခွဲကျော်ရှိပြီးကမ္ဘာတဝန်ကာကွယ်ဆေးထိုးပြီးသားသူကတော့5ဘီလျံကျော်ရှိပါရယ်
ထိုင်းနိုင်ငံမှာဒီလစံပိုင်မွေးရေးစေဝါမှုနဲ့ဖန်ဆီးခံရသူတဦးကိုနှိပ်စက်ညှဉ်းပန်းတပ်မှုနဲ့ဆွဆွဲခံထားရတဲ့နကွန်စွမ်းရဲဌာနအကြီးအကဲရဲမှူးသတိဆန်ဦးတနပွန်ရဲ့နောက်ထပ်တန်တရားရှိသူရဲအရာရှိ6ယောက်ကိုဖန်ဆီးထားပြီဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်။ရဲစခန်းမှုဟာထိုင်းပတ်ငွေ2တန်းအမေရိကန်ဒေါ်လာ6000လုံးငွေရဖို့စူးစမ်းချိန်မှာအခုလိုလူသူဆုံးခဲ့တာဖြစ်တယ်လို့ယူဆရကြောင်းစုံစမ်းစစ်ဆင်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ရဲမှူးသတိဆန်ဦးတနပွန်ဟာမင်းကချုံပူရီခရိုင်မှာသူ့ဘာသာသူလာရောက်အဖမ်းခံခဲ့တာဖြစ်ကြောင်းမင်းညနှောင်းပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်ရဲချုပ်စိုးဝတ်ဂျေယုစုကသတင်းတောက်တွေကိုပြောပါတယ်ဒီမှုနဲ့ပတ်သက်သူတိုင်းကိုစစ်ဆေးတော့မှဖြစ်ပြီးတော့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းနဲ့ရဲရာစီတွေကိုအပြစ်ရှိတယ်လို့ပြောနေတာမဟုတ်ပေမဲ့တပ်တည်အထောက်အထားတွေအရရာဇဝမှုကျူးလွန်ခဲ့တယ်ဆိုတာထင်ရှားကြောင်းထိုင်းရဲချုပ်စိုးဝတ်ဂျေယုစုကသတင်းတောက်တွေကိုပြောပါတယ်ပြီးကြရက်လာတော့ကမူရေးစေဝါမှုနဲ့ဖမ်းဆီးခံထားရသူချာရပွန်တနာပင်ဖက်ကရဲစခန်းမှာလူလေးယောက်တွန်းလှဲပြီးတော့ plastic 8နဲ့ခေါင်းကိုဆွတ်ထားချိန်မှာအသက်ရှူချက်သေးဆုံးသွားခဲ့တဲ့ဗီဒီယိုကို Facebook လူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းကပြန့်နှံ့သွားပြီးတဲ့နောက်မှာဒီအမှုကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားထားတာပါ မမကန်လုပ်သူတွေကိုအကာအကွယ်ပေးမှာမဟုတ်ပဲဘသူမဆိုဥပဒေနဲ့အညီတရားထဲဆောင်ရွက်မှာဖြစ်ပြီးလူလူယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်ရလိမ့်မယ်လို့ထိုင်းရဲချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အဓိကတရားခဏ၏အဖြစ်တန်တရားရှိထားသူရဲမှူးတတိဆန်အော်တိုနပွန်ကိုနှိမ့်ဆက်ညှဉ်းပန်းမှုလူသက်မှုတွေနဲ့ဖမ်းဝရမ်းထုတ်ထားခဲ့ပြီးဘန်ကောက်မြို့အနီးကသူ့ရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဗိုလ်တုနေကဝင်ရောက်ရှာဖွေခဲ့ပါတယ်ဒေါ်လာတန်း60တော့တန်နဲ့သူ့ရဲ့နေအိမ်ကြီးကိုဝင်ရောက်ရှာဖွေချိန်မှာစင်ကန်ကားအများပြားကိုတွေ့ရှိခဲ့ရကြောင်းထိုင်းသတင်းတွေကရေးသားဖော်ပြကြပါတယ်
လူမှုကွန်ရက်တွေမှာတင်တဲ့စာရေးဓမ္မမဟုတ်စနပြပွဲမှာပူပေါင်းပါဝင်ခဲ့ကြသူတွေကိုအစိုးရဌာနတွေမှာအလုံးမခံဖို့ဓမ္မမဟုတ်နိုင်ငံကူးလက်မှတ်တွေထုတ်မပေးဖို့အိန္ဒိယနိုင်ငံပြည်နယ်၃ခုထက်မနည်းမှာလုကိုင်းနေတယ်လို့လူအခွင့်ရေးတက်ကြွအလုံရှားသူတွေကပြောပါတယ်။အိန္ဒိယနိုင်ငံက၆ပေါင်းများစွာသောလူငယ်တွေရဲ့အနာဂတ်ကိုထိခိုက်စေမဲ့အွန်လိုင်းအပါအဝင်လွတ်လပ်စွာရေးသားဖော်ပြခွင့်ကိုအစိုးရကထိန်းချုပ်မှုတွေတိုးလှုပ်လာတဲ့အချိန်မှာပဲဂျမ္မူးအန်ကာရှမီးယားဘာဟီယာနဲ့ဥတ္တရပရဒက်ပြည်နယ်တွေမှာအစိုးရကတာဝန်ရှိသူတွေကိုအခုလိုအရေးယူဆောင်လိုက်တာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကအစိုးရကိုစန့်ကျင်တာဟုတ်မဟုတ်ဆိုတာရဲဌာနကဆုံးဖြတ်ပိုက်ခွင့်မရှိဘူးလို့ဂျမ္မူးအန်ကာရှမီးယားပြည်နယ်ကြောင်းသားကောင်ဆောင်တယောက်ကပြောပါတယ်။သတင်းမားတွေလို့ဆိုတဲ့အွန်လိုင်းပေါ်ကရေးသားဖော်ပြချက်တွေကိုထိန်းချုပ်နိုင်မဲ့ဥပဒေမူကြမ်းတွေကိုအာရှတိုက်တော်နိုင်ငံဆောင်ကလွှတ်တော်အမတ်တွေတက်ဆိုင်ရအစိုးရအတွက်ရေးဆွဲတင်ပြနေတာပါ။ဒီလိုရက်တွေဟာလွှတ်ရစွာပြောဆိုရေးသားခွင့်ကိုထိန်းချုပ်ဖို့နဲ့အစိုးရစန့်ကျင်သူတွေကိုစောင့်ကြည့်နိုင်မဲ့အနေအထားတွေပေါ်ပေါလာစေနိုင်တယ်ဆိုပြီးတက်ကြွလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။
ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့လည်းဖြစ်စီးပွားရေးချက်ချာမြို့လည်းဖြစ်တဲ့ကရာချီမြို့ကဓာတုဗေဒစက်ရုံတစ်ခုမီးလောင်ပြီးအနည်းဆုံးလူ16ယောက်မီးလောင်သေဆုံးခဲ့ကြောင်းဒုတိယစုံစမ်းစစ်ဆေးရေးအရာရှိစကစ်အစမီမေမွန်ကရိုက်တာသတင်းဌာနကိုပြောပါရယ်ကရာချီမြို့အရှိပိုင်းသုံးထပ်အမြင့်ရှိတဲ့ဓာတုဗေဒစက်ရုံမှာမြေညီတပ်ကစတင်ပေါက်ကွဲပြီးဒုတိယတပ်မှပိတ်မိနေတဲ့အလုသမားတွေအများဆုံးသေဆုံးခဲ့ရတာပါစက်ရုံကဗရင်ပေါက်အများစုကိုပိတ်ထားခဲ့တယ်လို့ဝင်ပေါက်နဲ့ထွက်ပေါက်ကလည်းတပေါက်တည်းဖြစ်နေကြောင်းခေါမူးထပ်ပေါက်ကိုလည်းပိတ်ထားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုစိုးစိုးဝါးဝါးထိခိုက်စေတယ်လို့မိသက်အရာရှိချုပ်မဘန်အမတ်ကပုဂ္ဂလိကရုပ်သံ GEO ကိုပြောပါတယ
်ဩဂုတ်လ29ရက်နေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာနိုင်ငံတကာတန်ယုံနေအနေနဲ့တန်တမန်ကျင်းဝတ်ကိုလိုက်နာဖို့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးတွေမလုပ်ဖို့စစ်ကောင်စီကသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တန်ယုံနေကအပြစ်မှန်ကိုမစုံစမ်းမဲနဲ့လူရာဆွဲပြီးတော့ထုတ်ပြန်ချက်တွေထုတ်ခဲ့တာဘာသဘောလဲဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ပြည်တွင်းရေးကိုဝင်ဆွတ်ပြီးတော့ပြည်သူလူထုလမ်းမရောက်အောင်လို့တန်ယုံနေဘက်ကကြေညာချက်ထုတ်ခဲ့တယ်လို့လည်းဆွဆွဲပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေရဲ့လွတ်ရက်တွေနဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းတွေကိုအသာပေးရှင်းလင်းပြောကြားခဲ့ပါတယ်။ PDF အဖွဲ့တွေနဲ့ပတ်သက်လို့ပြောတဲ့နေရာမှာ American Britain စတဲ့နိုင်ငံသားတန်ယုံတွေကအခြေအနေမှန်ကိုမစုံစမ်းပဲကြီးညာချက်တွေထုတ်နေကြတယ်လို့ဆွဆွဲတယ်လို့စစ်ကောင်စီအစိုးပြည်ဖြတ်မီဒီယာတချို့ကလည်းအဖြစ်မှန်ကိုမပြောပဲလူရဆွဲဖော်ပြနေကြတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ American နဲ့ Britain တန်ယုံတို့ကိုနာမည်တက်ပြီးပြည်သူလူထုကိုလမ်းမရအောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များလို့ဆိုပြီးဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားခဲ့ပါတယ်
။ချိန်နဲ့တပြင်းညီတရင်ထောက်ပြန်ခြင်းပြုလုပ်ခဲ့ပေမယ့်အဖြစ်မှန်ကိုမစုံစမ်းဘဲနဲ့ဒီအမေရိကန်တန်ယုံနဲ့ဗြိတိရှားတန်ယုံကဖက်သက်ဆွဆွဲတဲ့ကြီးညာချက်တွေကိုထောက်ပြန်ခဲ့ကြအောင်ကျွန်တော်တို့တွေ့ရပါတယ်။ဂျွန်လဆက်စည်ရဲ့နေ့မှာပြုလုပ်တဲ့ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကျင်းပခြင်းလုံခြုံရေးကောင်စီရဲ့တကားပိတ်အစည်းအဝေးကျင်းပခြင်းတို့နဲ့ချိန်ကိုက်ပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတဲ့သတင်းများနဲ့ပတ်သက်ပြီးသတင်းများများကိုကျွန်တော်တို့ထုတ်ပြန်ပေးလျက်ရှိပါတယ်။ဒီကြားထဲမှာအဖြစ်မှန်ကိုစုံစမ်းခြင်းမရှိဘဲနဲ့လူရာဆွဲထုတ်ပြန်တာတွေဟာမိကွန်းထုတ်เสียပဲဖြစ်ပါတယ်။ဒီနေ့ဒီအချိန်ထိလဲဒီပုံကိုယ်တွေကဆောင်ရွက်နေသေးပဲဖြစ်ပါတယ်။မတမာတဲ့သတင်းမီဒီယာတွေမြမပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးပြည်သူလူထုကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များဟာဘလို့လောက်ကြံခံတိခဲ့တယ်လဲ။ဘသူတွေရဲ့ပြောစကားအပေါ်မှာအခြေခံပြီးနိုင်ငံတကာနဲ့ပြည်သူလူထုကိုဘလို့လိန်ညာခဲ့တယ်လဲဆက်ပြီးဘလို့လိန်ညာတယ်ဆိုတာကိုဒီနေ့မှာကျွန်တော်တက်ပြီးအထောက်အထားအပြည့်အစုံနဲ့ကျွန်တော်ပြောလိုပါတယ
်စစ်ကောင်စီတက်တွေနဲ့ဖြစ်ခဲ့တဲ့အပြန်အလှန်ပြစ်ခတ်တိုက်ပွဲတွေမှာလည်းသူ့အဆိုပြည်ဖြတ်မီဒီယာတွေကသတင်းမှားတွေဖော်ပြတယ်လို့ဆိုပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲကိုနိုင်ငံသားတဏ္ဍာန်တချို့တက်ရောက်တာတွေ့ရပါတယ်အိန္ဒိချင်းအာရှနိုင်ငံတချို့အပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရုရှားနိုင်ငံစုစုပေါင်း17နိုင်ငံကတက်တမန်တွေတက်ရောက်ပြီးအနောက်နိုင်ငံတန်ယုံတွေကတက်တမန်တွေတက်ရောက်တာတော့မတွေ့ရပါဘူးဂျပန်တန်ယုံလည်းတက်ရောက်တာမတွေ့ရပါဘူး2020ရွေးကောက်ပွဲတုန်းကမဲမသမာမှုတွေရှိခဲ့တယ်ဆိုတာကိုလည်းမဲစင်းတွေကိုပြန်လည်စစ်ဆေးခဲ့တာမှာစစ်စစ်တွေ့တယ်ဆိုတဲ့အချက်တွေနဲ့ပြောခဲ့ပါတယ်မဲစင်းတွေကိုပြန်လည်စစ်ဆေးတာမှာတနိုင်ငံလုံးမှာမဲမသမာမှု17တန်း3သိန်းရှိခဲ့တယ်လို့စစ်ကောင်စီကပြောပါတယ်လက်ရှိကြုံနေရတဲ့ COVID-19 တတိယလိုင်းနဲ့ပတ်သက်လို့တော့ကာကွယ်ထိန်းချုပ်ရေးဆောင်ရွက်နေမှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီနှစ်အတွင်းတနိုင်ငံလုံးလူဦးရေ90ရာခိုင်နှုန်းကာကွယ်ဆေးထိုးပေးနိုင်အောင်လှုပ်ဆောင်မယ်လို့ပြောပါရယ်ဒီတစ်ပတ်အတွင်းမှာပဲတရုတ်နဲ့ရုရှားကနေကာကွယ်ဆေးတွေထပ်မံရောက်လာဖို့ရှိတာကြောင့်ပြည်သူတွေကာကွယ်ဆေးထိုးကြဖို့ကိုလည်းစစ်ကောင်စီကတိုက်တွန်းခဲ့ပါရယ်တိုင်းဒေသလက်နက်ကိုင်တွေရှိတဲ့နေရာတွေကပြည်သူတွေအပြင်ဘူးသီးတောင်မောင်တော်နဲ့ရခိုင်ပြည်နယ်မှာရှိတဲ့သူအားလုံးကိုလည်းကာကွယ်ဆေးထိုးပေးမယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ
်နောက်တစ်ခုကျွန်တော်အလေးထားပြီးပြောလိုတာတစ်ခုကတော့ဘူးသီးတောင်မောင်တော်ဒေသနဲ့ရခိုင်ပြည်နယ်မှာရှိတဲ့ဒင်ဂလီများကိုလည်းကိုဗစ် -19 ကာကွယ်ဆေးများထိုးနှံပေးသွားမှာဖြစ်ပါတယ်အားလုံးဒီကျွန်တော်တို့ရဲ့ပြည်သူလူထုပဲဖြစ်ပါတယ်နိုင်ငံတော်အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းစဉ်တွေမှာမြေသူတဦးတယောက်ကိုမှကျွန်တော်တို့ခြံလှပ်ထားမှာမဟုတ်ပါဘူးအားလုံးလွှမ်းခြုံမှုရစေမှာဖြစ်ပါတယ်လို့ပြောလိုပါတယ်
ဒီကနေ့သတင်းစာရှင်းလင်းပွဲမှာစေုပ်ချုပ်ရေးကောင်စီအနေနဲ့အာဏာသိမ်းယူတာမဟုတ်ဘဲအဖက်ဖက်ကယိုယွင်းနေတဲ့အခြေအနေတွေကြောင့်အာဏာသိမ်းယူခဲ့ရတာဖြစ်တယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်လက်ရှိမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဆက်လက်ကျင့်သုံးနေပြီးဖွဲ့စည်းပုံမှာစီမင်းစည်းကမ်းတွေအတိုင်း2023ခုနှစ်ဩဂတ်လအတွင်းမှာရွေးကောက်ပွဲလုပ်မယ်လို့လည်းထပ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်
ဒါကတော့ဒီနေပြည်တော်ကသတင်းစာရှင်းလင်းပွဲအကြောင်းမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတော်ကဆက်နာရှင်စန့်ကျင်ဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။စစ်တပ်ကနေအာဏာသိမ်းအုပ်ချုပ်တာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကတင်ငန်းကျွန်းမြို့နယ်ထဲမှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြိုခွဲခံရပါတယ်။ဆန္ဒပြနေတဲ့အမျိုးသမီးတဦးလည်းဖမ်းဆီးခံရပါတယ်။မနေ့ညတော့ကမင်္ဂလာတောင်ညွတ်မြို့နယ်မှာစစ်သားတွေကလိုက်ပြီးတော့ပစ်ခတ်လို့လမ်းပေါ်မှာဈေးရောက်နေသူတဦးတေဆုံးခဲ့ရပါတယ်။မန္တလေးမြို့မှာတော့ပြီးခဲ့တဲ့လတုန်းကစစ်တပ်ဖြိုခွဲတဲ့အချိန်မှာအသက်ဆုံးခဲ့ရတဲ့ဆန္ဒပြအမျိုးသမီးကိုအထိမ်းအမှတ်ပြုတဲ့ဆန္ဒပြပွဲလုပ်ခဲ့ပါတယ်။ဒီအချိန်နဲ့အပြည့်စုံရန်ကုန်ကလာတဲ့သတင်းအလေးမှပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်၄ရောက်ကန်လမ်းမပေါ်မှာဒီကနေ့ဩဂတ်လ28ရက်လမ်းပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့ပါတယ်။အင်းအား50နီးပါးလောက်ပါတဲ့ဆန္ဒပြပွဲအပေါ်ဖြိုခွင်းမှုတွင်ဆန္ဒပြအမျိုးသမီးတူဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြရတဲ့ပါဝင်သူတူက VOA ကိုပြောပါတယ်
။ဟောတတိယချက်လေကြောက်တော့ကျွန်တော်အချိန်5မိနစ်လောက်တော့ရလိုက်ရှင်။ဟော5မိနစ်တောင်မရလိုက်ဘူး။ဆက်ပါ sorry ။အချိန်ကကျွန်တော်တို့ဆက်ဆံတူနေတယ်လေကြောင်5မိနစ်လောက်တော့ရလိုက်တယ်ဗျ။ရလိုက်တဲ့အချိန်လေးမှာလည်းကျွန်တော်တပိတ်ပြီးရမယ်ပေါ့နော်။ကျွန်တော်ပြည်သူလူမှုကိစ္စတွေကငါပြောခင်ဒီအချိန်မှာလည်းကျွန်တော်ပေါက်ခွဲနိုင်ကြရတယ်ပေါ့နော်။ကျွန်တော်တနက်နဲ့ဆန်းပြစ်တဲ့အကြောင်းကြားရတယ်။ကြတော့ကျွန်တော်အမလူလူခွဲလိုက်တယ်။ခွဲပြီးတော့ကျွန်တော်အချိန်ဆက်ဟိုမိနစ်ပိုင်းတွင်မှချက်ချင်းရောရေးရောအများကြီးရောက်ရှိလာ။ရောက်ရှိလာပြီးတော့အဲ့ဒီအဲ့လင်က အဲ့ဟိုဖမ်းခံရတဲ့ကတော့လမ်းကြားထဲဝင်ပြီးရေသူကကြောက်တယ်ကြောက်တော့ကျွန်တော်တို့အဲ့လမ်းကြားလိုက်ခိုင်းတယ်လို့အဲ့ရှစ်အကျဲနဲ့ဖြစ်တာနဲ့လိုက်ခိုင်းတော့လိုက်ခိုင်းတယ်ဒီအခုအခုကြားပါရပြီးတော့အခုလည်းအဲ့ဒီလိုလုပ်တဲ့နေရာအနီးမှာတကောက်အတက်ဆင်းနှစ်ခုလောက်ညာဒီထိတ်ထားတယ်တရားချက်
ရန်ကုန်မြို့နေရာတော်တော်များများမှာစစ်တပ်နဲ့ရဲလုံခြုံရေးတွေကအင်အားအများပြားနဲ့စစ်ဆေးတာမတင်ကားသူတွေကိုဖမ်းဆီးတာတွေပိုလုံနေတယ်လို့မြို့ခံတွေကပြောပါရယ်။ဩဂတ်လ26ရက်မနေ့ညကတော့မင်္ဂလာတောင်ညွမြို့နယ်မှာလူငယ်တစုကစစ်ကားအနီးဆဲဆူသွားတယ်လို့ဆိုပြီးစစ်သားတွေလိုက်လံပစ်ခတ်ခဲ့ပါရယ်။ပစ်ခတ်မှုဖြစ်ခဲ့တဲ့122လမ်းထိပ်မှာလှဲနဲ့နှုတ်ရောင်းသူတူကြီထိမှန်သေဆုံးနေတဲ့အလောင်းကိုပစ်ခတ်မှုပြီးတဲ့နောက်တွေ့ခဲ့ကြရပါရယ်။ရန်ကုန်မြို့မှာလိုပဲလုံခြုံရေးတင့်ကျပ်ထားတဲ့မန္တလေးမြို့မှာဒီနေ့လဲစစ်အာဏာရှင်စန့်ကျင်ဆန္ဒပြဖို့တွေရှိခဲ့ပါတယ်။မန္တလေးတန်ခါတမကတပိတ်ပညာရေးတပိတ်စသဖြင့်မန္တလေးမှာထွက်နေကြဆန္ဒပြအဖွဲ့တွေလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ပြီးခဲ့တဲ့လကစစ်တပ်ပစ်ခတ်ဖြိုခွင်းမှုအတွင်းမန္တလေးမြို့ဖျားကြီးအရှိတ်ဘတ်မုံမှာတေဆုံးခဲ့တဲ့မတ်တူတူစင်အတွက်တလားပြည့်ဝန်းနေခြင်းအထိမ်းအမှတ်အဖြစ်မြတောင်တပိတ်စစ်ကြောင်းကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။
တော်ဒီမတူဘူးပဲဟိုဘောနော်ကွန်ပျူတာအနေနဲ့ဟိုပို့ဆက်ဖြစ်တာမဟုတ်လားဒီတော့ကျွန်တော်ဟိုဟာ40 တောင်းရတာရှိပါတယ်လုံးလုံးကြီးခြေရတော့ဟိုဘောနော်ဒီဟိုနည်းနည်းတော့ဒီနေ့တော့နည်းနည်းချက်တဲ့ပုံစံမှာရှိရဗျာဟုတ်ကဲ့ဟိုကျွန်တော်ဒီသဘေးဖြစ်ကြောင်းတစ်ခုတော့ဟိုတော်တော်ချင်းရတယ်နဲ့ရွှေရရတယ်လို့ချားပါတယ်ဗျဟုတ်ကဲ့ဟုတ
်ဆရာနာတင်ခဲတာ9လကြာလာပြီးလုံဆောင်ရေးတင်းကျပ်ဖန်းစည်းမှုတွေရှိတဲ့ကြားကမုံရွာကလေးတဝဲလောင်းလုံးရွှေဘူမြိုင်မကွေးနဲ့ဆက်လင်းကြီးရင်းမာပင်မြို့နယ်ကရွာတွေစုပေါင်းထားတဲ့ရွာပေါင်းစုသပိတ်စတဲ့နေရာတွေမှာဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးပြုလုပ်ခဲ့ကြပါတယ်ရှင်
နိုင်ငံတော်ဝန်ကဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရဲ့နောက်ဆုံးရအခြေအနေနောက်ပြီးတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတချို့အသက်ဆုံးရတဲ့နောက်ဆုံးအခြေအနေတွေကိုအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းဒဇယ်မြို့ကကျေးရွာတရာကိုစစ်ကောင်စီတပ်ဘက်ကဝင်ရောက်ပြစ်ခတ်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်သခိုင်းတိုင်းဒေသကြီးဒဇယ်မြို့ကပောင်းကြကျေးရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြစ်ခတ်လို့ရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်မနေ့ဩဂုတ်လ26ရက်နေ့တုန်းကလည်းစစ်တပ်ကရွာထဲကိုဝင်လာပြီးတော့ပြစ်ခတ်ခဲ့တာလို့ရွာကန်တွေကပြောပါတယ်ဒါအပြင်မကွေးတိုင်းပေါ့မြွနယ်ထဲမှာလည်းစစ်တပ်ဘက်ကအင်အားတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။ဒဇယ်မျိုးနဲ့ဆယ်မှန်ပဝန်းကျင်ဝေးတဲ့ကပောင်းကြကျွော်ကိုဩဂုတ်လ26ရက်နေ့လယ်ပိုင်းကစစ်တပ်ကဝင်လာပြီးညဘက်ပိုင်းမှာတော့လက်နက်ကြီးတွေနဲ့စပီးပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဩဂုတ်လ29ရက်နေ့မှာဆိုရင်လေရွာတွေကနေအိမ်တွေကိုဝင်ပြီးရှာနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့ရွာသူတူက VOA ကိုပြောပါတယ်။
မင်းတို့ကကို၃နာရီဖြစ်တော့တမတ်လေးချက်ဖောက်ပြီးတော့အိမ်လေးဆက်ပြီးတော့ရိုက်ချက်တယ်မင်းချင်းလုံးကလည်းအဲ့ရနိုးတော့သူတို့ဖောက်ပြီးရိုက်ချက်တယ်မင်းကလည်းမင်းချင်းနေကြပြီးတော့ရောက်ရောက်ချင်းအဲ့ဒါဒါတွေကိုဝင်ပြီးတော့သူတို့ဝင်လာတော့တမတ်တို့များတိုင်းကနေစဝင်ပါတယ်များတိုင်းကနေစဝင်ပြီးတော့တော့တောင်းမှရောက်တော့အိမ်လေးဆက်ပြီးရိုက်ချက်တော့ပါပဲဒီဆက်ပါပြစ်ဆက်ဆိုတာ PDF ရလည်းလုံးဝတိုက်ဆိုင်မှုမရှိပါဘူးလူများတွေလည်းလုံးဝတိုက်ဆိုင်မှုမရှိပါဘူးရောင်းမင်းတက်တော့အမီတို့လည်းဖြစ်မာတွေတောက်တော့လူများတွေလည်းဘယ်သူမှမထုတ်ပြန်ပါဘူးသူတို့ဟာလည်းဒီလိုပဲထောက်နေရတာပြည်သူတွေထောက်နေရတာအဲ့လိုကတော့ဓာတိရာကတွေကလုံးဝမခုခင်ဘူးတကယ်ကရွာလူတွေကတကယ်တကယ်ကြီးပြေးရတာတော့ပြီးတော့အဲမင်းတို့ပြေးရတာကဘာလို့မှတော့မပါဘူးကိုတော်ကြီးကတော့ရနေကြတာဒါလည်းမလို့မလုံးဆုံးမှမူအဲတော့လည်းမမလုံးဆုံးမှမူသူတို့တွေကအခုကျတော့တော့ကြောချင်ကြီးလိုက်ပြီးမင်းများဆိုတော့လေအဲ့တော့အခုကခုလည်းကိုတက်ကိုလူပြီးတော့ဒါအခုတက်ကြည့်တော့ကျတော့တော့နေရတာ
စစ်တက်ကဖမ်းထားသူတို့ချို့ရှိတယ်လို့လည်းသူကပြောပါတယ်ကပောင်းကြကြေးရွာဟာအင်ဂျီ900လောက်ရှိတဲ့ကြေးရွာကြီးဖြစ်ပြီးစစ်တပ်ကမကြာခဏဆိုသလိုဝင်ပြီးတော့အသုံးဆောင်ပစ္စည်းတွေယူဆောင်လာရှိတယ်လို့လည်းပြောပါတယ်။ဘာကြောင့်အခုလိုလာသလဲဆိုတာရွာကန်တွေလည်းအတိအကျမသိဘူးလို့ဆိုပါတယ်။အခုတစ်ခေါက်က9ကြိမ်မြောက်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါကတော့သခိုင်းတိုင်းဘက်ကအခြေအနေပါ။မကွေးတိုင်းပေါ့မြုတ်နယ်တောင်ပိုင်းမှာလည်းစစ်တပ်ကအင်အားဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ရင်တန်းဒီကနေ့မိုင်းထိခဲ့တယ်လို့လေဒေသခံတူကအခုလိုပြောပါတယ
်အခုဖြစ်တာကဝန်ကျုံးနဲ့ပင်တောင်ကြားမှာဖြစ်တာတော့သူတို့မှသူတို့လာလို့သူတို့မိုင်းနေတယ်မိုင်းနေပြီးတော့တာယာရတဲ့လူတွေလားပြေးတဲ့လူတွေလားမိထဏထဏပြီးတော့ပြန်သွားကြတာလား
ပေါ့မြုံနယ်တောင်ပိုင်းဒေသတွေမှာစစ်တပ်ကစစ်ကြောင်းသုံးကြောင်းခွဲပြီးအခုရပိုင်းတွင်လှည့်လည်သွားလာနေပါတယ်ပေါ့မြုံနယ်တောင်ပိုင်းမှာဒေသခံ PDF တွေနဲ့စစ်တပ်အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်သလိုပေါ့မြုံနယ်တောင်ပိုင်းကနေပေါ့မြုံဘော်ကိုကျမ်းမာရေးနဲ့လူမှုရေးကိစ္စအရသွားရောက်သူ10ဦးထက်မနည်းကိုလည်းစစ်တပ်ကဖမ်းဆီးခဲ့ပါတယ်ခင်ဗျာ
စကိုင်းတိုင်းဒဇယ်မြို့ကပောင်းကြကျေးရွာကိုစစ်ကောင်စီတပ်ဘက်ကဝင်ရောက်ပစ်ခတ်နေတဲ့အခြေအနေမကွေးတိုင်းပေါ့မြူတွေကစစ်တပ်ကအင်အားဖြည့်နေတဲ့အကြောင်းစတဲ့အကြောင်းစုံကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ View American တရရဲ့တောက်ကြညာပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကနေရုပ်သံကနေလည်းရှုစားနိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့ချင်းပြည်နယ်မင်းတပ်ဘက်ကအခြေအနေကိုပြောပြပေးစီမှာတယ်။ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာပစ်ခတ်တိုက်ခိုက်မှုတွေဖြစ်နေပါတယ်။မင်းတပ်မြို့ထဲမှာစားနပ်ရိက္ခာတင်ဆောင်မှုကိုစစ်ကောင်စီဘက်ကစစ်ဆေးစီစဉ်နေပါတယ်။ဒါကြောင့်မို့လို့ဒေသခံတွေစားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရပါတယ်။ဒီလိုအခက်အခဲနဲ့ကြုံနေရတဲ့ဒေသခံတွေကိုကူညီပေးနိုင်မှုအတွက်နိုင်ငံတကာကြက်ချင်ဒီကော်မတီ ICRC အဖွဲ့တာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေညှိနှိုင်းနေတယ်လို့ဒေသခံဒီဒုက္ခတွေကကူညီပေးနေတဲ့ကော်မတီဝင်တွေကပြောပါတယ်ဒီအကြောင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်မင်းတပ်မြို့နယ်ပလိတ်တူရွာမှာဩဂုတ်လ25ရက်နေ့ကမင်းတပ်ကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ် CDF ဘက်က2ယောက်သေဆုံးခဲ့တယ်လို့မင်းတပ် CDF ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ
်အဲ့ဒီပလိတ်တူရွာတိုက်ပွဲပြီးတော့ကျွန်တော်တို့ကတ် CDF ကတော့နှုတ်ချဆုံးနေပေါ့ဒီလိုကဒီပြိတ္တိရွာတဲ့ကိုလက်နေချင်းနဲ့ဖြစ်တယ်ပေါ့နော်ရွာထဲမှာမပြစ်ခတ်ချင်တာပေါ့နော်ကျွန်တော်တို့အတတိယဆုံးသူရင်းနဲ့မှာသူကရှေ့ကိုတူလာပြီးမှတောက်လျှောက်လက်နေချင်းနဲ့ပြစ်လက်နေချင်းချီသွားတာပေါ့ကြာဆုံးသွားတာပေါ့မြောက
်မင်းတပ်မြို့နယ်ပြိတ္တိရွာမှာ CDF ဘက်ကစခန်းချနေစဉ်စစ်ကောင်စီတပ်တွေကနေလက်နေချင်းနဲ့ပြစ်ကတ်မှုကြောင့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီနေ့အစောပိုင်းကတော့မင်းတပ်မြို့နယ်ချက်ကျေးရွာဘက်စစ်ကောင်စီတပ်ဘက်ကနေလက်နေတွေနဲ့ပြစ်ခတ်နေပြီမဲ့အပြန်လှန်တိုက်ပွဲတော့မရှိဘူးလို့ဒေါက်တာရောမန်ကပြောပါတယ
်ဒီနေ့မနေ့ကပဲစနေကြီးတဲ့နေ့ငယ်လေးပေါ့နော်အဲ့ဒီနေ့မန်ပြစ်ပြီးမှပြစ်ခတ်နေပေါ့နော်အချက်လောက်မင်းတပ်မြို့ဒီမန်လေးတွေအောက်မားလောက်ကရွာပေါ့
ဧပြီလကမိုင်းထဲကစလို့မင်းတပ်မှာစစ်တပ်နဲ့စီတဲ့အဖွဲ့တွေတိုက်ပွဲဖြစ်နေတာပါမင်းတပ်မြို့နယ်တွင်စန္ဒရိခာတင်ဆောင်မှုတွေကိုလည်းစစ်ကောင်စီတပ်ဘက်ကစီစစ်ထိန်းချုပ်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုရိခာတင်နှင်းခွဲပိတ်ပင်ထားတဲ့အတွက်မင်းတပ်မြို့နယ်တွင်စန္ဒရိခာခက်ခဲရှိနေတယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တူကပြောပါတယ
်မင်းတပ်မြို့ပေါ်မှာတော့စံကုန်တယ်လည်းမရှိတော့ဘူးဆိုင်ရောက်တော့လည်းမရှိစန္ဒရိခာကတော့ခက်ခဲရှိနေဟိုင်းကများလာတယ်ကြော်မာရောရောက်ပါတယ်ဒီလို
မင်းတပ်မြို့နယ်မှာစံရိခာတင်နှင်းခွဲကိုစစ်ကောင်စီဘက်ကနေကန့်တားထားတဲ့ဖြစ်စဉ်ပေါ်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းတွန်းကအခုလိုပြောဆိုခဲ့ပါတယ်
မင်းတပ်ဘက်မှာတော့ကျွန်တော်တို့လိုအပ်တဲ့စစ်ဆေးမှုဆောင်ရွက်တာတော့ရှိတာပေါ့မင်းတပ်ဘက်မှာလည်းသူကကျန်းဖက်တွေလှုပ်ရှားမှုတွေရှိနေသေးတယ်အဲဒါကြောင့်မလို့အဲကျွန်တော်တို့စစ်ဆေးရတော့ရှိပါမယ
်မင်းတပ်ဘက်ကဒုက္ခတွေတွေကိုအကူအညီပေးနိုင်ဖို့နိုင်ငံတကာကြက်ချင်းနီကော်မတီ ICRC တာဝန်ရှိသူတွေကမနေ့ဩဂုတ်လ26ရက်နေ့ကမင်းတပ်မြို့ကိုရောက်ရှိလာခဲ့ပြီးဒေသခံအာဏာပိုင်တွေနဲ့လာရောက်ညှိနှိုင်းတယ်လို့မင်းတပ်မြို့စစ်ဘေးဒုက္ခတွေစီမံခန့်ခွဲရေးကော်မတီဝင်တူးကပြောပါတယ်။ဟု
တ်ပါတယ်။ထရုတ်စီမံနဲ့စစ်ကောင်စီဖက်နဲ့သူလမ်းထောင်ချက်ပေးတဲ့အတိုင်းသူယူဆတယ်။သူတို့လာရောက်ညှိနှိုင်းဆုံးသွားပြီးမှသူတို့ကဖူပေးနိုင်ဖို့ဖြစ်စားသူတို့နယ်တွေတိုက်ရိုက်မတူရသေးဘူး။
ICRC ဆွေးနွေးညှိနှိုင်းမှုနဲ့ပတ်သက်လို့ ICRC ကိုဆက်တွယ်မိခဲ့ပေမဲ့လည်းချက်ချင်းမဖြေချမ်းနိုင်ပဲအ ਨੇ ဆုံးတစ်ရက်ချိန်ယူပြီးမှဖြေချမ်းနိုင်မယ်လို့ပဲအကြောင်းပြခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့မှာတော့မင်းတပ်မြို့ပေါ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကနေအစားအသောက်နဲ့ကိုဗစ်ကာကွယ်ရေးထောက်ပံ့ကူညီမှုတချို့ပေးခဲ့ပါတယ်။မင်းတပ်မြို့ပြင်မှာယာယီခလုံနေကြတဲ့ဒုက္ခသည်တွေရှိရကိုတော့လုံခြုံရေးအကြောင်းပြချက်နဲ့သွားလာခွင့်မရတဲ့အတွက်အကူအညီမရခဲ့ကြပါဘူး။မင်းတပ်စီတဲ့အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဇူလိုင်လ၄ရက်နေ့မှာပြစ်ခတ်ရစဲရေးသဘောတူညီချက်ရခဲ့ပေမဲ့အပြစ်ခတ်ရစဲချိန်ကာလသက်တမ်းကုန်ဆုံးပြီးနောက်ပိုင်းဇူလိုင်လ23ရက်နေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါ။နှစ်ဖက်စီရင်သိမ်းမှနေတဲ့သူဒိရက်ခံတောင်းတဲ့ချီစစ်ဘေးလွတ်ရမှာတင်းချောင်နေကြရပါတယ်ခင်ဗျာ
။ချင်းပြည်နယ်မင်းတပ်မျိုးကအခြေအနေနိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bemis@viewingnews.com ကိုဆက်သွယ်နိုင်ပါရှင်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။ VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOE ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ကနေဩဂုတ်လ28ရက်တနင်္လာနေ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာရွှေပြောင်းအလို့သမားတွေအဓိကအားထားနေရတဲ့ဒေါက်တာစင်တီယာမောင်ရဲ့မေတော်ဆေးကမ်းမှာတော့နေ့စဉ်ကိုဗစ်လူနာ100ကျော်ကိုအခက်ခဲတွေကြားကပဲကုသစောင့်ရှောက်မှုပေးနေရပါတယ်။ကပ်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေကိုထိုင်းကျိုင်းမာရေးဌာနတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နယ်စပ်ဒေသကမြန်မာတွေအတွက်ကျန်းမာရေးနဲ့တခြားကူညီစောင့်ရှောက်မှုတွေကိုပါပေးနေတဲ့ဒေါက်တာစင်တီယာမောင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
အခုဟာလေဒါမြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာရောကိုဗစ်ကူးစက်မှုတွေကအတော်လေးကိုဆိုးနေပါတယ်။ဆရာမတို့ဒီနေဆက်ကမက်တော်ဆေးကမ်းမှာဆိုလို့ရှိရင်လည်းအခုဒါကိုဗစ်လူနာတွေအတွက်တည်တံ့ဆေးကမ်းဖွင့်ပြီးတော့တောင်မှကုသပေးနေတယ်လို့လည်းကြားရပါတယ်။ဆိုတော့အခြေအနေကဘယ်လောက်ထိဆိုးနေသလဲ။နောက်ဆရာမတို့အနေနဲ့ဘယ်လိုကူညီစောင့်ရှောက်မှုတွေကိုအဓိကပေးနေရပါလဲရှင်။
အခြေအနေလို့ပြောရင်တော့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းပေါ့နော်အဲ့ဒီကာလမှာတော့ဟိုဗမာထိခိုက်မှုသူတို့ကြမ်းရှိပေါ့နော်ဒီမဲဆောက်မှာရှိတဲ့တချို့အလုပ်ယုံတွေတော့ခဏပိတ်လိုက်တာတို့တချို့ရက်ွက်တွေလော့ဒေါင်းလုပ်တာတို့ပေါ့နော်ဒါပေမဲ့လို့ဂျွန်လာအလောက်မှာစပြီးရောစက်ယုံတယုံမှာပေါ့နော်ဒီစက်ယုံကြီးပေါ့နော်ဆောင်းနေရှိတဲ့စက်ယုံမှာသူတို့စပြီးတော့တွေးတဲ့အခါမှာကျတော့ရုပ်တရက်ကြီးပေါ့နော်မပြောလင်းမနဲ့အလို့စက်လိုက်ပြုံလိုက်တွေးသွားတဲ့အခါကျတော့ဖေးအောင်မှာမဆောက်ဖေးအောင်မှာရသူတို့နေရာမဆန်တော့ပေါ့နော်မဆန်တော့ဆိုတော့သူတို့လူနာကို risk များတဲ့လူနာနဲ့စက်ကြီးတာတို့ပေါ့နော်ယောဂအခန့်ရှိတာတို့နဲ့တမန်လက္ခဏာလေးပဲရှိတဲ့လူနာနဲ့သူတို့ဖွဲ့ထုတ်ပြီးတော့တခြားဒီဟိုဆောက်ဖီးဟော့စပီတယ်ဆိုတော့သူတို့စားပြီးတော့ဖွင့်တယ်ပေါ့နော်အဲ့ဒီမှာကျတော့ဒီမက်တော်ဆီကန်မှာလည်းသူတို့လက်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒီဂျွန်လာ28ရက်မှာအဲ့ဒီတော့ free hospital ပေါ့နော်ဒီကတိရင်60စာပေါ့ကျမတို့ပြင်ဆင်ပေးတယ်ပေါ့နော်လက်ရှိဆိုရင်တော့မြေဆောက်မှာနေစဉ်လူနာစေကူတာဆေးလူနာဆိုတော့3000ကျော်လောက်ရှိနေတယ်အဲ့ဒီ3000ကျော်မှာ400လောက်တော့မြေဆောက်ဆေးမှာရှိတယ်ပေါ့ကျမတို့ဒီမှာကျတော့ပုံမှန်120လောက်ကျမတို့ဆက်ပြီးတော့ပုံမှန်ကြည့်နေတာရှိပါတယ်ဒီအနေထားကလည်းရုပ်တရက်ကြီးတော့ချက်တန့်သွားမယ်လို့တော့မယူဆသေးဘူးလည်းဆိုတော့ယောဂကူးစက်မှုတော့တော့မြင့်မားနေတော့မယ်လို့တွေ့ရတယ်ပေါ့နော်ဆိုတော့ဒီရက်ွက်ဖြစ်ပြီးနောက်တစ်ခါဟိုတခြားရက်ွက်ရောက်သွားတာလို့မဆိုရက်ွက်တိုင်းမှာတော့အနည်းနဲ့အများနဲ့တော့လူနာအစ်တွေကတော့တွေ့ရတယ်ဒီဆိုတော့ချက်ချင်းကြီးတော့နည်းရသွားနိုင်ပြီပေါ့နော်ဆိုတော့လည်းအရှိရှိနေတဲ့အနေထားနဲ့ကြတော့ home isolation ဆိုတော့ကြတော့ထိုင်းနိုင်ငံသားတွေအတွက်ဆင်ပြေလို့မြန်မာတွေအတွက်ကတော့ဟိုနေထိုင်ရတာချက်တယ်တာလို့နောက်တော့သူတို့ဒီအိမ်မှာပဲကိုဟာကိုကျမရေးစစ်စစ်မှုပြီးဆောင်ရွက်နိုင်ဖို့လို့နောက်ထိုင်းကျမရေးဌာနအဖို့မှာကျမရေးစစ်စစ်ချက်တွေပို့ရတာမျိုးကြတော့တချို့လူတွေအတွက်အဆင်မပြေတဲ့အခါကျတော့အဲ့လိုမျိုးလူနာတွေကကျတော့ကျမတို့ဆက်ပြီးတော့ social ပေးထားတာဖြစ်ပါတယ်
အဲ့တော့ဆီယမတို့ကဒီထိုင်းဆိုရနဲ့ကျန်းမာရေးဌာနတွေနဲ့ပူးပေါင်းပြီးတော့မှမေတော်ဆေးခန်းရဒီကိုဗစ်တိုက်ဖျက်ရေးမှာပူးပေါင်းပြီးတော့လုပ်နေတဲ့သဘောမျိုးပေါ့နော်လက်ရှိအခြေအနေက
ဟုတ်ပါတယ်ပုံမှန်သူတို့ဒီစစ်ဆေးမှုတွေကသူတို့မှနှစ်ရက်တစ်ခါသုံးရက်တစ်ခါတော့သူတို့တက်မှန်အဖွဲ့တွေလာမယ်အဲ့တော့ကျွန်တော်တို့ကတော့နေစဉ်ပေါ့နော်သူတို့ရဲ့အလူနာရဲ့အခြေအနေပြတ်တက်မှုဆိုရမှုတွေတော့ကျွန်တော်တို့ပုံမှန်တင်ပြနေပါတယ်ကျိုးတော့ဒီဘုံဆောင်မိခင်တွေကကိုဗစ်ကူးစက်ခံရတဲ့မိခင်တွေကကလေးပွေပြီးရင်တော့သူတို့ရဲ့အစနစ်မှာကျတော့သူတို့က14ရက်ကိုခါကလေးတွေနဲ့ခွဲထားတာပေါ့နော်အမေနဲ့ခွဲထားတာရှိတော့အဲ့ဒီကလေးတွေစောင့်ရှောက်မှုတွေလည်းကျွန်တော်တို့မိခင်နဲ့ခွဲထားတဲ့အချိန်မှာကျွန်တော်အပြန်အလှန်စောင့်ရှောက်မှုတွေလုပ်ပေးတာတွေပေါ့နော်ဆိုတော့အပြန်အလှန်တော့ကျွန်တော်တို့ပူပေါင်းနေပါတယ်အကယ်၍ရက်ထဲရောတယ်မှာယောဂကူးစက်မှုများတဲ့ဆိုရင်တော့ရက်ွက်ကျမအိဌာနနဲ့ရက်ွက်လူကြီးနဲ့ပေါ့တော့သူရမှာလော့ဒ်ဒေါင်းလောက်ခါရမယ်ဆိုရင်လို့လောက်ခါတဲ့နေရာတွေကိုသူတို့ရဲ့အမိုက်ပင်စနစ်တို့ ီးတော့အစာတောက်တို့အဲ့ဒါကိုလည်းစီမံပါဆိုင်ဝိုင်းတွေကတော့လိုက်ပြီးတော့ကူညီပါ
လက်ရှိမှာဆီယမတို့ဒီကိုဗစ်ဖြစ်တဲ့ကာလပေါ့เนาะအထူးသဖြင့်မှာအလုပ်သမားတွေဆိုရင်လည်းလော့ကဒေါင်းကာလမှာအလုပ်ပြုတ်တာတွေလည်းရှိမယ်ဒီလိုချင်းနေဒီကြားထဲမှာဆိုတော့သူတို့ကူညီပေးတဲ့အခါမှာရောဆီယမတို့အတွက်အခက်အခဲတွေရောရှိသလားရှိတယ်ဆိုရင်အဓိကဘယ်လိုအခက်အခဲမျိုးတွေကများလဲဆီယမ
အခက်အခဲတွေကတော့ဒီဖြစ်ပေါ်တဲ့နေရာတွေကလည်းအများအပြားတော့ဒီလူတွေထူထပ်တဲ့နေရာတွေဖြစ်သလိုလူတွေကလည်းစီးရင်အတိအကျပေါ့เนาะတစ်ခါလေချက်ချင်းချက်လက်ရဖို့လည်းခက်တယ်လေအလိုအခြေအနေမှာတော့အဲ့တော့လူ့သမားတွေပေါ့နော်ဒီ volunteer တွေကျွန်မတို့ဝန်ထမ်းတွေကိုယ်တိုင်လည်းဒီသွားလာကန့်တပ်ပေါ့နော်ရက်ွက်ထင်းသွားတဲ့ပြီးတော့ဟိုဝင်ထွက်သွားလာတာကိုလည်းရက်ွက်တွေကတော့ဒီလူတစ်စိမ့်ပေါ့နော်သူတို့မြင်လဲသူတို့ဟိုမကြိုက်ကြဘူးပေါ့နော်တစ်ခါကတော့အင်းဒီကတော့ဒီလည်းမထိုးရသေးတာလည်းရှိတယ်အဲ့ဒီမျိုးမရှိသေးတဲ့ပုံမှာတော့ဆက်နှုံးတာလည်းမြန်မာနေကြတို့ဖြစ်နေတဲ့တော့ကြောင့်အပြင်ထွက်သွားဖို့လည်းခက်ခဲတော့ရှိတယ်ပေါ့နော်သူချင်းတော့ဒီလိုနေအတွက်ဖြစ်စေဒီအမျိုးသမီးကလေးတွေနဲ့ဖြစ်စေပါတော့ဒါသူတို့အတွက်တော့ပို့ပြီးတော့ဒီထက်မှုတွေတော့ဖြစ်နိုင်တယ်ပေါ့နော်ဒီလိုချင်းတော့စီးရီးဆိုလဲစာဝန်ကြီးရေးကြစာဝန်ကြီးအခက်အခဲရှိလာတဲ့ခါကျတော့တချို့အလုပ်ခက်လို့ကြတာတွေလည်းတွေ့ရတယ်ပေါ့နော်နောက်တချို့ကျွန်တော်တို့ဖုန်းနံပါတ်တွေမှာဆက်ဆက်မှုဖြစ်လို့ပဲဖြစ်စေသွားလိုက်ရတာမှုတွေဖြစ်စေပေါ့ဒီကျမရေးစနေထဲမှာတော့တော်တော်လေးကိုပြင်နေမှာပေါ့နော်ဒီပေါ့ကျမရေးဝန်ထမ်းတွေကဒီအခက်အခဲတွေအကျဉ်းရပါလက်ရှိမှာတော့ပတ်သက်ပြီးထိုးတာလက်မှတ်မရှိတာရောအလုပ်ပိုင်းစားပါသွားတာတွေရောနောက်တော့လက်မှတ်မရှိတာတွေရောနောက်ကျမရေးစနစ်မှာလည်းဒီကတင်ဒီအတွက်တို့ကျမရေးဝန်ထမ်းရေးတွေတို့နဲ့နော်ဒီအလှများလေးညာလာတော့ပုံတော့ဒီတော့ခက်ခက်ခက်ခဲရောအလုံးဝဝန်ပြီးစူးစမ်းရောဖြည့်ရှင်းနေပါလား
ဟုတ်ကဲ့ဆီယမတို့ဈေးကန်းကဒါဆိုရင်ဒီဈေးဝင်တဲ့နေရာကလက်ရှိကတကယ်တို့ကကုသမှုတွေတော့လှုပ်ဆောင်နေရပေမဲ့ကာကွယ်ဆေးတို့ကိုယ်တိုင်ကမထိုးရသေးဘူးပေါ့နော်
အဲ့တော့လက်ရှိမှာတော့စနေပြီပေါ့နော်စနေပြီဆိုတော့ဒီကျွန်တော်တို့ပထမအောင်ဆုံး20ရည်နှစ်ဂျွန်လာမှာစပြီးတော့ဒီလူနာပို့ရဲ့အချိန်မှာကျွန်တော်တို့ဒီဘက်ကအရင်ကတော့သူတို့ထိုင်းစီယုံမှာရှိတဲ့ကုသရေးဌာနမှာရှိတဲ့ဆရာမတွေအရင်ကသူတို့ထိုးတော့နော်ဆိုတော့ကျွန်တော်တို့ကဒီဘက်မှာလူနာလာထားတော့မယ်ဆိုတော့ဒီဘက်ကကျွန်မရဲ့ဝန်ထမ်းလေးပေါ့နော်မထိုးရသေးဘူးဆိုတော့ကျွန်တော်တို့လည်းအပြောပြရတယ်လေအရင်ကတော့သူတို့ကဒီဘက်ချစ်ဆက်လုပ်တဲ့စနစ်ကထိုင်း ID ကိုအခြေခံအောင်နော်တော့ရှိသေးတော့ဆိုတော့အဲ့ဒါကိုသူတို့စားပြီးတော့ထိုးပေးတယ်ပေါ့ဒီချွန်လာနေစားပြီးတော့ဆိုတော့ဒါခေးရလဲတပြိုင်နဲ့တစ်ချိန်နဲ့တော့ရတာမဟုတ်တော့ဦးစားပေးအဆင်နဲ့ပေါ့နော်ကျွန်တော်တို့သွားတဲ့အခါကျတော့လက်ရှိတော့ကျွန်တော်တို့ကျမရေးဝန်ထမ်းတွေတချို့ဒီနိုင်ဝန်ထမ်းတွေတချို့ပေါ့နော်ဆိုတော့လက်ရှိမှုရှိလာပြီပေါ့နော်ဒါမျိုးပြင်မိမှုရှိဖို့တော့လိုနေပါလေကျွန်တော်တို့ထင်တော့ဒီဝန်ထမ်းတွေကြားရမှာပေါ့ဒီစင်ပါလကုံတော့ဆိုရင်တော့အလုံးပေါ့နော်ဒီပြင်မိအောင်လုပ်နိုင်မှုတော့ကျွန်တော်တို့ဝန်
ဟုတ်ကဲ့အဲ့ဆိုဆီယမတို့စေဝန်တန်းနေတောင်မှဒီဇင်ဘာလကုန်လောက်မှဆိုရင်တခြားဒီတာမန်လူတွေကြားမှာချိုးပေးနိုင်ဖို့ဆိုရင်တော့ပို့ပြီးတော့ချိန်ပေးရအောင်မယ်ထင်တယ်နော်အဲ့ဒီအတွက်ကိုဆီယမတို့စေချင်ပါဟုတ်ကဲ့
အဲ့ဒီအထူးကကျွန်မတို့ကဆေးရနိုင်မှုအခြေအနေကိုလည်းကျွန်မတို့ကရှင်းရှင်းလင်းလင်းအကုန်လုံးမသိရသေးဘူးပေါ့နော်ထိုင်းနိုင်ငံမှာရှိတဲ့ cross to actually ဈေးမနော်ပြီးတော့ NGO တွေတချို့လည်းဒါသူတို့စူးစမ်းနေကြတယ်ပေါ့နော်ဝယ်ဝန်းစူးစမ်းနေကြတယ်အခုဆေးရလာပြီဆိုလို့ရှိရင်လည်းအမတ်တောင်းနေတောင်းမရရရငါရပါတော့ဘလို့ဦးစားပေးစနေလေးနဲ့တော့ကြောင့်လေဆိုတော့ဝိုင်းဝန်းတက်ပြီးနေပြီးတော့ဒီပင်ဆောင်ရနေတာဖြစ်တော့လူလို့စေရတော့စက်မကြီးဝန်ထမ်းတချို့နဲ့ဒီညာကြီးဝန်ထမ်းလေးချိုးနေတော့ပေါ့နော်ဒါအဲစက်မကြီးဝန်ထမ်းဆိုတော့ကျွန်မတို့ဖြေကန်ကြီးမဟုတ်ဘူးတခြား NGO မှရှိတဲ့စက်မကြီးဝန်ထမ်းတွေတို့ခါသေးမှရှိတဲ့စက်မကြီးဝန်ထမ်းတွေပါဘူးပေါ့နော်အဲ့ဒါလေးတွေကိုတော့ကျွန်တော်တို့ဝိုင်းဝန်းစူးစမ်းနေတဲ့အချိန်နဲ့ရှိကြပြီ
ဟုတ်ကဲ
့အလုံးလူတို့အလုံးရနိုင်ဖို့တော့လောင်းနေနေကံဝေးပြီးရပေါ့နော်ဒီတော့လေကျွန်တော်တို့2020နှစ်ပထမ6လလောက်မှာတော့ညာရနိုင်မလားပေါ့နော်အလိုတော့ညှို့လေညာတယ်ပေါ့
ဒီယောဂကာကွယ်ရေးထိန်းချုပ်ရေးလုပ်ငန်းတွေပို့ပြီးတော့ထိရောက်ရောက်လုပ်နိုင်ဖို့အတွက်မှာဆိုလို့ရှိရင်ဆီယမတို့ဈေးကန်အတွက်လက်ရှိမှာဒီပြင်ပပံ့ပိုးကူညီမှုတွေဘလို့အရာတွေများလိုအပ်နေတယ်လဲတကယ်လို့များအခုချိန်မှာဆွဆွပြောလို့ကာကွယ်ဆေးများတယ်ဆိုကာကွယ်ဆေးရတာပို့ကအဓိကလားဒါမှမဟုတ်ကုသရေးကာကွယ်ရေးပေါ့နော်ဆီယမတို့ဈေးကန်အတွက်လက်ရှိမှာဒီအပြင်ကနေပြီးတော့ဝိုင်းဝန်းကူညီပံ့ပိုးမှုတွေရောအဓိကရနိုင်မယ်ဆိုရင်ဘာတွေများလိုအပ်ပါလဲဆီယမ
ကျွန်တော်တို့ကဒီယောဂကာကွယ်ရေးကုသရေးထိန်းချုပ်ရေးပေါ့နော်လက်ရှိအနေထားရပေါ့ယောဂကုသပြင်ပေါ်မှုမြင့်မားနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ဒါတစ်ပြိုင်တည်းလောက်ရမှာဖြစ်တယ်ပေါ့နော်အဲ့ဒီတစ်ပြိုင်တည်းလောက်ရတဲ့အခါမှာကျတော့ဒီလူတို့ချစ်ပြီးဖွဲ့စည်းရေး volunteer တွေရဲ့အခမ်းအနားတွေလည်းတာကြီးရေးကြည့်ပါတယ်နောက်တစ်ခုကဒီဒေတာဆိုင်ရာမှာရှိတဲ့အုပ်ချုပ်ရေးဒီကျန်းမာရေးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တော့ဒီလိုလုပ်လို့မှပဲရမှာဖြစ်တဲ့အတွက်ကြောင့်လူတို့ကြားမှာလက်ရှိအသိပညာပြန်ပွားပို့ဖို့နော်ဒီလိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ ကိုဆက်သွားမယ်ဒါမျိုးတစ်ချိန်တည်းမှာပဲဒီစီးပွားရေးစတဲ့တွေဖြစ်တဲ့ခါကျတော့ဒီမှာကျွန်တော်တို့ကိုဗစ်ဒီမှာ positive ဖြစ်လာတဲ့ခါမှကျတော့ blue isolation ward တွေမှာဒီမှာကျတော့အဓိကလိုအပ်နေတာတော့အစားအသောက်တွေဖြစ်စီနော်ဒီစစ်ဆေးမှုပေါ့နော်ဒီစစ်ဆေးမှုတွေလည်းများလုပ်ပေးနိုင်မှုအတွက်ဟုတ်ကုန်ကြပြီဒီပေါ်တော့ test cost တွေဒါတွေကတော့ကျွန်တော်တို့စခင်တော့ဒီ covid မရှိခင်မှာ covid ကလည်းမရှိခင်မှာကုန်ကြပြီတွေကတော့ဒီအတိုင်းမှာကျွန်တော်တို့ပို့ပြီးတော့သုံးနိုင်ရတယ်ပေါ့နော်ဥပမာ test kit တွေလည်းစီးပြီးတယ်နော်ဘာသာပေါ့နော်ဒီလူပုံမှန်အပြင်ကျွန်တော်တို့လူနာတွေဆေးရုံတင်ရင်တော့ဒီ average ကအားရဆိုရင် covid လူနာဆိုရင်တချို့ဆိုရင်ဆယ်လေးရက်ကနေရက်20လောက်ထိဖြစ်တဲ့အခါကျတော့ဒီဘာသာဒီကြရတာသာစီမံခန့်ခွဲမှုတွေကုန်ကြပြီလေရှိလာတယ်ပေါ့နော်ဒါတော့နောက်တစ်ခုကကျွန်တော်တို့ဒီစီးရဲစီးရောပြစ်စီးရောပြန်ရအထူးပြုနေပြီဒီဝဆောင်ကြီးနဲ့ကုန်ကြပြီအရောဖြစ်လာတယ်နောက်တော့ဒီလူတွေအများကြီးနေတော့လေဒါကျွန်တော်တို့ဒီပုံမှန်လေပတ်နေတဲ့ရေမီးရအစားပေါ့နော်ပုံမှန်လေပတ်မှုတွေရတော့ပို့ပြီးတော့ကုန်ကြမှုတွေပို့ရှိလာတဲ့အခါကျတော့ကျွန်တော်တို့ဒီခိုးပေးအတွက်ပို့ရစီးမှာပေါ့နော်ထပ်မံပြီးတော့ကုန်ကြမယ်ဒီတွေအတွက်လည်းကျွန်တော်တို့ကဒီထားထိုးလာတဲ့ရှားရတာတွေ
ဟုတ်ကဲ့ဆိုတော့လောလောဆယ်ကတော့ပြနိုင်မဲ့အကူအညီမှန်တရားတော့ရမယ်ဆိုရင်အကောင်းဆုံးပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဆရာမကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ထေချပေးတဲ့အတွက
်ကျေးဇူးပါတယ်
ကင်ပြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သုတဆုံးလင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်ဒေါက်တာမာတင်လူသာကင်းဦးဆောင်တဲ့အသားအရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားတောင်းဆိုလှုပ်ရှားခဲ့ကြတဲ့ March on Washington ချီတက်ပွဲ58နှစ်ပြည့်မြောက်တဲ့အခမ်းအနားကိုတော့အမေရိကန်ပြည်ထောင်စု Washington DC အမျိုးသားရင်မြင်က Lincoln အထိမ်းအမှတ်ဗိမာန်မှာကျင်းပဖို့ရှိနေပါတယ်ဒီနှစ်မှာတော့အထူးသဖြင့်မဲပေးခွင့်နဲ့ပတ်သက်ပြီးတော့ကန့်သက်ချုပ်ချယ်မှုတွေရှိလာတာကိုထောက်ပြသွားမယ်လို့ဆိုပါတယ်1963ခုနှစ်ကပြုလုပ်ခဲ့တဲ့ March on Washington တောင်းဆိုလှုပ်ရှားမှုအကြောင်းကိုအောင်ကသုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတင်ပြထားပါတယ်
လူမဲ့လူခွေလှူရှာမှုခေါင်းဆောင်လည်းဖြစ်တားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကို Washington DC က National Mall ရေမြမှာပြောကြားခဲ့ပါတယ်။ American ပြည်သူစုမှအဲ့ဒီအချိန်ကလူလူကြီးစိုးမှုကိုတိုက်ဖြတ်ပြီးတော့လူမဲ့ African American တွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းပါ။American တလွားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2သိန်းခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပ
ါ They I want to say to the people of America and the nations of the world we are on the move and no wave of racism can stop us
American နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာအမေရိကန်ပြည်ထောင်စုကအသားအရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အဲလဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးခြားခွဲစည်းစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးရေးလှုပ်ရှားတောင်းဆိုမှုနဲ့ဖျက်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ဒါပေမဲ့ညဉ့်ဉန်းစွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်ရလှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါတယ
် He taught us that our job was to redeem the soul of America
လူမျိုးခွဲခြားမှုစင်ရမွတ်တေမှုစစ်ပွဲစားရမကောင်းမှုဒုစရိုက်နှုန်းနဲ့နင့်နေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ကကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်။အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့တန်းတူညီမျှအခွင့်အရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီး Washington DC က National Mall မှာလူတွေသိမ်းတဲ့ချီတက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ
် I have a dream my four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနေ့နေ့ကျရင်သူတို့ရဲ့အသားအရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ်
။ဒီမိန်ကောဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ John Lewis ကပြောပါတယ်
။ When we arrive at the steps of the Lincoln Memorial
ရင်ကုန်အထိမ်းအဆောက်ကမာဘယ်ကြောက်ပြားခင်းထားတဲ့လက်ကလေးတွေပေါ်ကနေရက်ပြီးပြောတဲ့မိန်ကောနဲ့မှာဒီကနေ့ကျွန်တော်အိမ်မက်တစ်ခုမက်ပါတယ်ဆိုတဲ့မိန်ကောဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ
်။ဒီချီတက်ပွဲကိုလာကြသူတွေထဲမှာလူပြူတွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နီးကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ
်။
ဘုရားသခင်ရဲ့ယဉ်သွေးတွေဖြစ်တဲ့လူပြူလူမဲဂျူးကက်သလစ်Protestant အားလုံးဟာဒီဂရုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
။ဒီမိန်ကွန်းဟာတောင်ပိုင်းပြည်နယ်တွေကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်။1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ။ဒါအပြင်ဒီဥပဒေအရအများသောအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်မှုကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရသာကိုတင်းပြစ်ကျက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်ဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနစီပြည်နယ်Memphis မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူ့မကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ်
။ And I've seen the promised land. I may not get there with you. But I want you to know tonight that we
as a people we'll get there.
ဒန်ဒူညီမအခွင့်ရေးပေးတယ်ဆိုတော့ဂတိကိုကိုမြင်ခဲ့ရပါမယ်။အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်ရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ်
။ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ Barack Obama ဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကထွက်ခွာလာတဲ့အာဖဂန်တချို့ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်လေးစိတ်တစ်ခုဖြစ်တဲ့ဒါလတ်လေးစိတ်ကိုစတင်ရောက်လာကြပါပြီ။နိုင်ငံအချို့ကစစ်ဖက်နဲ့အရက်ဖက်လေကြောင်းကုမ္ပဏီတွေကလေယာဉ်60တစ်စီးနဲ့အာဖဂန်နစ္စတန်ကထွက်ခွာလူတွေကိုကူညီပို့ဆောင်ပေးနေတယ်လို့ဗိုလ်ချုပ်ကြီးဟန့်ထေလာကအမေရိကန်စစ်ဌာနချုပ်ပင်တဂွန်မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ်24နှစ်အတွင်းအာဖဂန်နစ္စတန်ကထွက်ခွာတဲ့အာဖဂန်16000လောက်တဲ့က11000ကိုအမေရိကန်စစ်ဖက်ရဲ့အစီအစဉ်နဲ့ကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါရယ်အထူးသဖြင့်တော့အာဖဂန်နစ္စတန်ရောက်အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုတည်ယူပို့ဆောင်ပေးနေတာပါဩဂုတ်လ23ရက်နေ့မှာပဲအာဖဂန်တချို့ဒါလတ်နိုင်ငံကလေးစစ်ကိုရောက်လာပါရယ်ရွှေပြောင်းချစ်ချနေထိုင်ခွင့်အထူးဗီဇာနဲ့ရောက်ရှိလာသူရိုမဲလ်ဟိုက်ဒါဇာဒါက
Last week we came from Kabul you know the situation is
ပြီးခဲ့တဲ့သတင်းပတ်ကအာဖဂန်နစ္စတန်ကထွက်လာတာပါတာလီဘန်တွေရောက်လာကြတဲ့ကအခြေအနေတွေမကောင်းတော့ပါဘူးတော်တော်များများလည်းအာဖဂန်နစ္စတန်ကထွက်ကုန်ကြပါတယ်
။ဒါလတ်လေးစိတ်ကိုဆက်ရောက်လာတဲ့တမိနှစ်ဦးရဲ့မိခင်ရှီမာက
တမိနှစ်ယောက်ကအာဖဂန်နစ္စတန်မှာကြံခဲ့ပြီးကျမကတော့အမေရိကရောက်ပါပြီ။ကျမဘယ်လိုဆက်ရှင်တန်းရမလဲမသိတော့ပါဘူး
။အာဖဂန်နစ္စတန်ကရောက်လာသူတွေကိုအခုအခါမှာလေးစိတ်နဲ့တိတ်မွေးလာတဲ့ဗာဂျီးနီးယားပြည်နယ်ရှန်ဒလီမြို့ကနေရာချထားပေးရေးစင်တာမှာယာယီထားရှိပါတယ်ခင်ဗျာ။
ုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြဒေါခင်မျိုးသက်ရဲ့သိပ္ပံတဲ့နည်းပညာခန္ဓာနားဆင်ရအောင်ပါ။
ဒီကဘတ်တော့ WHO ကဘာကျန်းမာရေးအဖွဲ့ကြီးနဲ့ FDA American အစားအစာနဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာနကအတည်ပြုပေးထားတဲ့ COVID ကာကွယ်ဆေးလျှောက်ကြောင်းပြောပြခဲ့ပါတော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတွေ့ခဲ့ခြင်းကနေတစ်နှစ်ခွဲကျော်လာချိန်မှာတော့ကဘာတလောကူးစက်သူတန်း200ကျော်နဲ့သေဆုံးရသူက4သန်းခွဲနီးပါးရှိလာပါတယ်ကာဝယ်ရှိကိုတော့တစ်နှစ်မပြည့်ခင်ထုတ်နိုင်ရတာဖြစ်ပြီးစမ်းသပ်မှုတွေလုပ်နေရမှာပဲဒီကာဝယ်ရှိတွေကိုထိုးနှံပေးသူကတန်း5000ကျော်ရှိနေပါပြီ WHO က2020 March 17ရက်နေ့မှာ COVID-19 ကာယောဂါဖြစ်သတ်မှတ်ခဲ့တဲ့ဒီယောဂါအတွက်ကာဝယ်ရှိတွေကိုအများပြားထုတ်နိုင်ခဲ့ပါတယ် FDA ကအရေးပေါ်သုံးခွင့်ပြုထားတဲ့ Pfizer COVID ကာဝယ်ရှိကိုဩဂုတ်လရဲမှာပဲအသုံးပြုခွင့်အဖြစ်ပထမဆုံးချထားပေးလိုက်ပါပြီ WHO ကတော့2021ဩဂုတ်လကုန်အထိဆိုကာဝယ်ဆေးခုနှစ်ခုကိုအရေးပေါ်အတည်ပြုပေးထားပြီလို့ American ပြည်ထောင်စုယူတာပြည်နယ် Nelson ဆေးသုတေသနဌာနရဲ့ဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြေကပြောပါတယ်
August လောက်ကခဏလောက်ထိကို WHO အနေနဲ့အတိမတ်ပြုရဲဆိုတာ emergency use listing ပေါ့နော် EUL အရေးပေါ်အသုံးပြုခွင့်စရင်တင်ထားတဲ့ဟာကခုနှစ်ခုရှိတယ်ပေါ့ခုနှစ်ခုရှိတာက Moderna, Pfizer, Johnson & Johnson, Oxford က AstraZeneca ရဲ့နောက်ပြီးတော့ Covishield ဆိုတာလည်းဒါ AstraZeneca ဟာပဲအိန္ဒိယထုတ်တယ်ဟာနောက်ပြီးတော့ Sinopharm ကပေကျင်းကထုတ်တာဟိုတရုတ်ပြည်ကထုတ်တာနောက်ပြီးတော့ Sinovac Sinovac ကတော့နောက်ဆုံး EUL တွေရသွားတဲ့ဟာပေါ့
ဒီတရုတ်ကထုတ်တဲ့ဥစ္စာ WHO ကနေပြီးတော့ဒီအရေးပေါ်အတွက်အသိမှတ်ပြုလိုက်တာမကြသေးဘူးပေါ့န
ော်တရုတ်ကြီးကထုတ်တဲ့ဟာကတော့သူကဒီ Sinopharm ကဟိုဟာ EUL အရင်ရတယ်ပေါ့ Sinopharm က9ရက်မီမှာတော့သူ EUL ရတယ်နောက်ပြီးတော့ဒီ June လ10ရက်နေ့မှာကျတော့ Sinovac ကနေပြီးတော့သူ EUL ရသွားတယ်ပေါ့ဟုတ်
ဒါဆိုရင် WHO အတိအမှတ်ပြထားတာစုစုပေါင်း5မျိုးပေါ့နော
်ဟုတ်ကဲ့ဟုတ်5မျိုးပါရှင်ဟုတ်
ဟာဒီမကြသေးခင်ကမှာပေါ့နော် FDA ကနေပြီးတော့ Pfizer ကိုပထမအဦးဆုံးအတိပြုပေးလိုက်တယ်ဟိုရင်အရေးပေါ်မဟုတ်ပဲနဲ့တကယ်ကိုအသုံးပြုခွင့်ပေါ့နော်အပြည့်ပေးလိုက်တယ်လို့ပြောတယ်ဒီ Pfizer နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ဟုတ်ဟို August 23ရက်နေ့မှာဒီ American FDA ကနေပြီးတော့Pfizer vaccine ကိုသူတို့ပထမဆုံး vaccine အနေနဲ့ emergency use အနေနဲ့မဟုတ်တော့ဘဲနဲ့အပြည့်အဝအသုံးပြုခွင့်အပြည့်အဝ market ထဲကိုအသုံးပြုခွင့်ပေးလိုက်တယ်။သူတို့ကဒီဆေးတစ်ခုပေါ့နော်ဆေးတစ်ခုတော့ clinical trial ပြီးသွားတဲ့အချိန်မှာ phase 3 clinical trial ပြီးသွားရင်သူအဲ့ဒီပြီးတဲ့နေ့ data ကိုသူတို့ FDA ကို submit လုပ်ပြီးတော့နှစ်ပတ်လောက်သူတို့အမှကြည့်တဲ့အချိန်မှာသူတို့ okay ဆိုပြီးတော့သူတို့စပြီးတော့အဲ့ဒီရက်ကနေနှစ်လသူတို့စပြီးတော့တွက်တယ်။အဲ့ဒီတွက်တဲ့နှစ်လအတွင်းမှာသူတို့အခြေအနေပေါ့နော်လူတွေထိုးတဲ့ဟာတွေကိုသူတို့ကြည့်တယ်။ကြည့်ပြီးအဲ့နှစ်လအတော်အတွင်းမှာတိတ်ပြီးတော့ဟိုဘေးရွက်ဆိုးကျိုးအများကြီးဖြစ်တဲ့ဟာတွေနောက်ပြီးတော့လူအသေးပြောက်ရှိတဲ့ဟာတွေမဟုတ်ဘူး။နောက်ပြီးတော့သူတို့တကယ်ဟိုဆေးအာနိသင်ကလည်းသူတို့ပြောတဲ့အတိုင်းဖြစ်တယ်။နှစ်လပြည့်သွားပြီဆိုရင်သူတို့ကဒါ EUA ဆိုတဲ့ဟာပြီးတယ် Emergency Use Authorization ဒါ American FDA ကပြီးတာပေါ့နော်။အဲ့နှစ်လနေပြီးမှတခါသူတို့ထပ်ပြီးဆက်ပြီးတော့ကြည့်တယ်။ဆက်ပြီးကြည့်သွားပြီးတော့6လပြည့်သွားပြီဆိုလို့ရှိရင်အဲ့ဒီခါကျရင်တခါပြန်ပြီးတော့စရင်ထောက်တယ်ဆေးကို reaction ပေးတဲ့ဟာဘယ်နှယောက်ဘယ်လောက် percent ရှိတယ်နော်တကယ်ဆေးရဲ့ effect ဖြစ်တဲ့ efficacy ပြတဲ့ဟာ efficiency ပြတဲ့ဟာဘယ်လောက် percent နေရှိတယ်တကယ်ကွယ်ပေးသလားဘေးထွက်ဆိုးကျိုးဘယ်လောက်ရှိသလဲအဲ့ဒီဟာကို Code of Federal Regulations ဆိုတာရှိတယ် Biologics License Applications ဆိုတဲ့ဟာ BLA process ဆိုတဲ့ဟာရှိတယ်ဒါ FDA တတ်မှတ်ထားတဲ့အတိုင်းကို pass ဖြစ်ရလားဆိုတော့6လ data ကိုသူတို့ကတခါထပ်ပြီးကြည့်တယ်6လ data ကို FDA ရနေပြီးတော့pass ဖြစ်တယ်ဆိုပြီးတော့ပြောလိုက်တာပေါ့เนาะဒါအခု Pfizer အခု pass ဖြစ်သွားပြီ Pfizer အရင်ဆုံးရတယ်ဆိုတဲ့ဟာဘာလို့လဲဆိုတော့ clinical trial phase 3ပြီးတာက Pfizer အရင်ဆုံးပြီးတယ် FDA ရ EUA ရတယ်ဆိုတဲ့ဟာလည်း Pfizer အရင်ဆုံးရတာဖြစ်လို့ပြောကြောင်းမလို့ဒီ full ဟိုစား license ရတဲ့ဟာလည်း Pfizer အရင်ရတယ်ဒီပုံစံတိုင်းသွားမယ်ဆိုရင် မော်ဒါနာဆိုလို့ရှိရင်လည်းဒါနောက်တစ်လအတွင်းမှာ full application licensing ရလိမ့်မယ်ပေါ့နော်ဒါကျွန်တော်တို့ခံမှန်းလို့ရတယ်မော်ဒါနာပြီးသွားတဲ့ခါကျတော့မှ Johnson & Johnson နားနေပြီးထုတ်တယ်စီအဲ့လိုမျိုးပေါ့နော
်ဟုတ် WHO က EUL နဲ့ FDA ပေးတဲ့ EUA နဲ့ပါကွာလဲနည်းနည်းပြောပြပေးပါ
သူတို့ဟိုလိုက်နာရတဲ့လောသတ်မှတ်ချက်လေးတွေကွာတာပေါ့တော်တော်များများအကုန်လုံးကတော့တူတူနေပါရှိပေမဲ့ EUL ဆိုလို့ရှိရင် WHO ကသူတို့ကနေသူတို့လေ့လာတဲ့ expert သက်သက်တစ်ခုရှိမယ် FDA ကကျတော့သူတို့ကသူတို့ entity တစ်ခုပေါ့ဒါပေမဲ့သူတို့ကြည့်တဲ့ဟာတွေမှာဆိုလို့ရှိရင် WHO ကနေတခြားနိုင်ငံတွေပါသူတို့ကထည့်ပြီးစဉ်းစားရတာပေါ့ FDA ဆိုလို့ရှိရင်က American focus ဖြစ်ပေမဲ့ WHO ဆိုတဲ့အခါကျတော့နိုင်ငံတွေအများကြီးကိုသူတို့ပေးနိုင်တဲ့ဟာတွေဘလိုကန့်သက်ချက်တွေရှိနေလဲဘလိုမျိုးဟို hoops တွေကိုသူတို့ကြော်အောင်ဘလိုမျိုးအခက်အခဲတွေကိုသူတို့ကြော်အောင်သူတို့ဒါတွေကိုထည့်ပြီးစဉ်းစားရတာပေါ့နော်စဉ်းစားပြီးအခါကျမှသူတို့ကနေပြီးတကယ် EUL ပေးတယ်ဒါက emergency use listing သူတို့အဆင်ပြေနိုင်တယ်ဆိုပြီးတော့နောက်ပြီးတော့ဟိုလူအမျိုးမျိုးရှိတဲ့အခါမှာကိုခံအမျိုးမျိုး respond ပေးတဲ့ဟာတွေကိုသူတို့ကတခါထည့်ကြည့်ရသေးတယ်ပေါ့အဲ့ခါကျတော့ဥပမာဟိုဗမာပြည်လိုမျိုးဆိုလို့ရှိရင်ဒါ FDA ကိုသူတို့ကြည်တာလဲဒါမှ WHO လဲသူတို့ဒါကြောင့်မို့ထည့်ပြီးတော့စဉ်းစားရတယ်ဆိုတဲ့ဟာအဲ့ဒ
ါ၄ကြောင်းမလို့ပါဆိုတော့ WHO ကနေပြီးတော့ EUL ပေါ့နော်အရေးပေါ်တုံ့ပြန်ပေးထားတဲ့စဉ်အဲ့ဒီမှာဒီအောက်တိုဘာလကုန်လောက်ချေဆိုအခု9မျိုးရှိပြီပေါ့နော်ဆိုတော့မြန်မာနိုင်ငံကိုရောက်တဲ့ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပ
ါဟုတ်မြန်မာနိုင်ငံကိုရောက်တဲ့ကာဝယ်ဆေးဆိုရင်တော့ဒါ AstraZeneca ပေါ့နော် Serum Institute of India နေထုတ်တဲ့ COVID Shield ပေါ့သူက WHO ကနေပြီးတော့EUL ရခဲ့တဲ့ဟာက2021 February လလောက်မှာသူတို့ရခဲ့တယ်။ဆိုတော့ဒီ COVID Shield ကိုသူတို့ကနေပြီးတော့ဟိုဝယ်ခဲ့တယ်။ COVID Shield နဲ့သူတို့ထိုးခဲ့တယ်ပေါ့နော်။ပမာပြူရောက်တဲ့ဟာတွေ။အခုနောက်ပြီးတော့ကျွန်မသိရသလောက်ဆိုလို့ရှိရင်သူသွင်းနေတဲ့ဟာတွေက Sinopharm ကဟာတွေရှိတယ်ပေါ့နော်။ Sinopharm ကသူက WHO ကနေပြီးတော့ဟို EUL ရခဲ့တဲ့ဟာကတော့မေလမှာရခဲ့တယ်ပေါ့နော်။ဆိုတော့အခါကျသူတို့ဒီ say quality ကိုကြည့်ရမယ် safety တကယ်ဟိုအနေကင်းသလားမကင်းသလားနောက်ပြခါကျရင် efficacy ဆိုတာ say ရဲ့အနိသင်တကယ်သူတို့ပြောသလိုမျိုးတကယ်ရောကာကွယ်ပေးနိုင်သလားထိုးပြီးတော့မကာကွယ်ပေးနိုင်အောင်ဆိုလို့ရှိရင်ထိုးတာပဲရှိတယ်ဟိုဘာမှဟို effect မရှိဘူးပေါ့နော်ဒါနောက်ပြတော့ risk management ဆိုတဲ့ဟာလေးရှိတယ်ထိုးဆေးထိုးပြီးသားခါကျလို့ရှိရင်နိုင်ဝတ်တနာကြီးဒါမှမဟုတ်တရက်နှစ်ရက်စောင့်ကြည့်တဲ့ခါကျလို့ရှိရင်အသက်အနေရယ်စိုးစိုးရွားရွားဟို debt ပြတဲ့ဟာ reaction ရှိသလားပေါ့အဲနောက်ပြခါကျလို့ရှိရင် cold chain requirement ဆိုတဲ့ဟာလည်းရှိတယ်ဒါ WHO ရဲ့ EUL ဟိုစဉ်းစားတဲ့ဟာတွေမှာသူတို့ကဒါတွေထည့်ပြီးစဉ်းစားရတာ
ကျောင်းကျန်စာဝင်းပြရဲ့ပြောကြားခြင်းလေးပဲဒီသတင်းပတ်အတွက်တိတ်ပန်နေမိပြညာကဏ္ဍကိုဒီမှာပဲရန်လာလေပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလဲပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးလေဆိပ်အပြင်ဖက်မှာကြာတာပတင်းတွေကဘုံကွဲတိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ယောက်ထဲမှနေသေဆုံးပြီးတော့အာဖဂန်အရက်သားဒါဇင်နဲ့ချီသေဆုံးခဲ့ရတဲ့လို့ရတဲ့ပတ်သက်ပြီးတော့လက်တုံပြန်အရေးယူသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုပါတယ်။အဲ့ဒီလိုတိုက်ခတ်မှုဖြစ်ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှလည်းကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်အတိုင်းလုပ်ကိုင်နေပြီးပြပထွက်ခွာနိုင်ဖို့လူတွေလည်းစောင့်ဆိုင်နေပါတယ်။ကြာတာပတင်းတွေတိုက်ခတ်မှုကြောင့်လူ103ဦးထဲမှနေသေဆုံးခဲ့တာမှာအာဖဂန်နိုင်ငံသား90ကျော်ပါဝင်ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းအကြမ်းပါပဲဒါသူတို့လက်ချက်ဖြစ်တယ်လို့ ISIS စစ်တေကျအဖွဲ့ကသူတို့ပိုင်း Telegram Channel တင်ကနေပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်မြောက်အတ္တလန်တိတ်စာချုပ်အဖွဲ့နီတိုအတွင်းမှုချုပ်ယန်စတိုလန်ဘတ်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ထရော့ဖ်တို့ကလည်းဒီတက်ခတ်မှုကိုအပြင်းထန်ဆုံးရှုံချခဲ့ကြပါတယ်အာနာသိမ့်မှုစန့်ကျင်ကက်ွက်ပွဲတွေကိုပြစ်ကတ်ဖမ်းဆီးနေနေနေတဲ့ကြားမှာပဲရန်ကုန်မန္တလေးမြို့ကြီးတွေမှာစန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်ဒီကနေ့ရန်ကုန်တင်ကန်းကျွန်းမြို့နယ်၄တောင်ခံရက်ွက်ကလူ90လောက်ပါတဲ့ဆန္ဒပြပွဲတစ်ခုပြစ်ခတ်ဖြိုခွဲခံရပြီးတော့ဆန္ဒပြအမျိုးသမီးတယောက်အဖမ်းခံရပါတယ်မင်းညကတော့မင်္ဂလာတောင်ကျွန်းမြို့နယ်မှာစစ်ကားတွေနားမှာလူငယ်တစုကဆဲဆူသွားလို့ဆိုပြီးစစ်သားတွေကပြစ်ခတ်ရမှာလမ်းပေးစစ်တဲ့တယောက်ထိမှန်သေဆုံးခဲ့ရပါတယ်
တောက်ကြညာရဲ့နောက်ဆုံးရသတင်းကြီးညုပ်ကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ National Kali နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 11:00 နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့ရှုစားခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံး ဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင
This program has come to you.